Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရှင်များရှင် VOM မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ22ရက်တနင်္လာနေ့ည9:30အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 25 32နဲ့50တိကျတို့ကပါစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလဖိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကမြို့သက်ပါဒီညနေဒီညပဲသတင်းတွေကိုကိုညာဝင်းရဲ့အတူကြီးညာပေးမှာပါဒီကနေ့အာဖဂန်နစ္စတန်နိုင်ငံရဲ့လွှတ်တော်မှာအမတ်တွေဆွေးနွေးနေတော့တာလီဘန်တွေကဝင်ရောက်တိုက်ခိုက်ခဲ့ကြပါတယ်ဒီတာလီဘန်တွေကိုအားလုံးကိုအသေးရမိခဲ့တာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းအရေးပါဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ EU ဥရောပသမ္မတကနေအရေးယူပိတ်ဆို့မှုကို6လသက်တမ်းတိုးဖို့အတွက်ပြင်လိုက်လုပ်လိုက်ပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားပါပါနားလည်ပါရင်
ဒီကနေ့ညနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ Washington DC မြို့တော်ကအင်ဖြူတော်မှာဒီကနေ့ညကျင်းပမယ့် Islam ဘာသာဝင်တွေအထွတ်မြတ်ထားရဝါဖြင့်ညစာစားပွဲကိုတက်ရောက်ဖို့မြန်မာနိုင်ငံကလူအခွင့်လှုပ်ရှားသူမဝေဝေနုကို American သမ္မတကဂုဏ်ပြုဖိတ်ကြားလိုက်ပါတယ်
Islam Dinner ပေါ့နော်ဝါဖြင့်ရဲ့ဝါဖြင့်ညစာစားပွဲပေါ့နော်ဒီဝါဖြင့်ညစာစားပွဲဟာကျမတို့ပို့ပြီးအတိတ်ပဲရှိပါတယ်ဘာကြောင့်လဲဆိုတော့ကျမတို့ပြည်တွင်းထဲမှာ
မဝေဝေနုပြောပြသွားတာပါအဲ့နောက်မှာတော့အရှိတောင်အရှဖွံ့ဖြိုးရေးအတွက်ပူပေါင်းဆောင်ရွက်မှုအစီအစဉ်ဆွေးနွေးပွဲကိုနေပြီးတော့မှဒီကနေ့ကျင်းပနေတဲ့အကြောင်းအတာအပြင်ကချင်ပြည်နယ်ဘက်ကနောက်ဆုံးတိုက်ပွဲအခြေအနေသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုနောက်ဆုံးတော့ထိပ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကကြေညာပေးကြမှာပါရှင
်။အာဖဂန်နစ္စတန်လွှတ်တော်အဆောက်အဦတွင်လွှတ်တော်အမတ်တွေဆွေးနွေးပွဲလုပ်နေချိန်မှာတာလီဘန်စစ်သွေးကြော်တွေကထောက်ခွင့်ပစ္စည်းတွေတနက်တွေနဲ့လွှတ်တော်ကိုပြတ်မှတ်ထားပြီးဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။အဝင်တကားကိုဘုံတွေဇက်တိုက်ဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်ခဲ့တာဖြစ်ပါတယ်။နောက်ထပ်ဖောက်ခွဲမှုတွေကိုဇက်တိုက်လုပ်ခဲ့တဲ့အတွက်ကပူးမြို့တော်ကလွှတ်တော်အဆောက်အဦကနေမိခိုးတွေဥထွက်လာပြီးလွှတ်တော်အမတ်တွေလည်းအဆောက်အဦတွေကနေထိတ်လန့်တကြထွက်ပြေးကြရတာဖြစ်ပါတယ်။တာလီဘန်တနက်သမား9ဦးဟာသူတို့ကိုမှဖောက်ခွဲပစ္စည်းတွေကိုပတ်ပြီးတိုက်ခိုက်ခဲ့ကြတာဖြစ်ပြီးသူတို့အားလုံးကိုလုံခြုံရေးတပ်ဖွဲ့ကအသေးရမိခဲ့တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ပြစ်ခတ်မှုဟာ2နာရီလောက်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်လွှတ်တော်အမတ်တွေကတယောက်မှဒဏ်ရာမရခဲ့ပေမဲ့ဒီတိုက်ခိုက်မှုအကြောင်းအမျိုးသမီး5ဦးနဲ့ကလေး3ဦးအပါအဝင်လူပေါင်း30လောက်ဒဏ်ရာရရှိခဲ့ကြပြီးတချို့ကတော့ဒဏ်ရာသိမ့်ပြင်းထန်တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုံချကြောင်းကဘူးကအမေရိကန်တန်ရုံကကြီးညာချက်ထုတ်ပြန်ပြီးအခုလိုလွှတ်တော်ကိုတိုက်ခိုက်တာဟာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုမလေးမဆလုပ်တာလို့ဆိုပါတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့အသေးခံတိုက်ခိုက်မှုပါလို့တာလီဘန်တွေကလည်းကြီးညာချက်ထုတ်ပြန်ခဲ့ပါတယ
်ယူကရိန်းနိုင်ငံအရေးမှရုရှားရဲ့ဘာဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့ထားတာကိုနောက်ထပ်6လသက်တမ်းတိုးဖို့ဥရောပသမဂ EU အဖွဲ့ဝင်နိုင်ငံရေးဝန်ကြီးတွေဒီကနေ့မှသဘောတူလိုက်ကြပါတယ်လူဇင်ဘာနိုင်ငံမှာကျင်းပနေတဲ့ EU အဖွဲ့ဝင်28နိုင်ငံကနိုင်ငံရေးဝန်ကြီးတွေရဲ့စီဝေးဝေးကနေဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဆိုပေမဲ့ EU တန်တမန်ကိုယ်စားလှယ်တွေကပြီးခဲ့တဲ့အပတ်ထဲမှာကြိုတင်ဆုံးဖြတ်ထားပြီးသားဖြစ်ပါတယ်ရုရှားနိုင်ငံပေါ်အခုချမှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထဲမှာစွမ်းအင်ကာကွယ်ရေးနဲ့ဗန္ဓာရေးဆိုင်ရာကဏ္ဍတွေပါဝင်ပြီးယူကရိန်းခရီးမီးယားကျွန်းဆွယ်ကိုရုရှားကသိမ်းယူခဲ့ပြီးလေးလကြာ2014ဇူလိုင်လကစလို့ချမှတ်ခဲ့တာပါအခုတက်တန်းတိုးလိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုဟာ2016ဇန်နဝါရီလကုန်ပြီဖြစ်ပါတယ်ဒီပြစ်ဒဏ်ခတ်ပိတ်ဆို့မှုဟာအခြေအမြင့်မရှိတဲ့လုပ်ရဲလို့ရုရှားနိုင်ငံကမှတ်ယူပြီးရုရှားနိုင်ငံကအပြန်အလှန်သဘောမျိုးတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကပြောပါတယ်ရုရှားရဲ့တုံ့ပြန်မှုဟာဥရောပစားသောက်ကုန်တွေကိုရုရှားနိုင်ငံတဲတင်သွင်းခွင့်ပိတ်တာမျိုးဖြစ်နိုင်တယ်လို့အကဲခတ်တွေကခန့်မှန်းနေပါတယ်
ရုရှားနိုင်ငံကယူကရိန်းကိုတိမ့်ပိုက်ခဲ့တာနဲ့ပတ်သက်ပြီးဒဏ်ခတ်အရေးယူမှုတွေကနေရုရှားနဲ့ပဋိပက္ခအသစ်တွေထပ်ပြီးတော့ထပ်ဖြစ်ပြီးတော့အရင်လိုစစ်အေးတိုက်ပွဲမျိုးကိုမဆင်နွှဲခြင်းဘူးလို့အမေရိကန်ကာကွယ်ဝန်ကြီးအက်ရှ်ကာတာကပြောကြားခဲ့ပါတယ်။ဂရိနိုင်ငံမှာတော့ဂရိနိုင်ငံကဒီလကုံနောက်ဆုံးထားပြီးပေးဆပ်ရမယ့်ကြွေးမီးတွေမပေးနိုင်တဲ့အခြေအနေဖြစ်မလာအောင်ကာကွယ်ဖို့အတွက်ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံ26နိုင်ငံကတာဝန်ရှိသူတွေဟာဒီကနေ့တနင်္လာနေ့မှာဆွေးနွေးပွဲတွေကိုဇက်တိုက်ပြုလုပ်နေကြပါတယ်။ဂရိနိုင်ငံကသူ့ရဲ့ကြွေးမီးပြဿနာကိုတကယ်တမ်းဖြေရှင်းပေးနိုင်မယ်။သူတို့ခေါ်မှအပြန်အလှန်အကျိုးရှိစေမယ့်သဘောတူညီချက်ကိုမနေ့ကတနင်္လာနေ့မှာဂရိဝန်ကြီးချုပ်ယုံကနေတင်သွင်းခဲ့ပြီးတဲ့နောက်မှာဝန်ကြီးချုပ်အလက်ဆီစီပရက်စ်ဟာနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ဥရောပကော်မရှင် EC ကခေါင်းဆောင်တွေနဲ့ဆွေးနွေးနေပါတယ်။နှစ်ဖက်သဘောတူညီချက်ရဖို့အတွက်နှီးကပ်လာပြီလို့ဥရောပကော်မရှင်အကြီးအကဲ young cloudy young ကဒီကနေ့ တနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်သဘောတူညီတဲ့အခြေအနေထိမရောက်သေးပေမဲ့ပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်ပြင်သစ်သမ္မတဖရန်ဆွာအော်လန်ကလည်းတိုးတက်မှုတွေရှိလာတယ်လို့ပြောဆိုလိုက်တယ်လို့တနင်္လာနေ့မှာသဘောတူညီချက်တစ်ခုရဖို့အတွက်လိုလားပေမဲ့အဆင်မပြေခဲ့ရင်လည်းလာမယ့်ရက်အနည်းငယ်အတွင်းမှာရစီလို့ကြောင်းပြောပါတယ်ယူရိုငွေကြေးသုံးဆွဲတဲ့နိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာဂရိပြဿနာကိုအဓိကဆွေးနွေးရဖို့ရှိနေတယ်လို့ဒီနိုင်ငံခေါင်းဆောင်တွေကလည်းထိပ်သီးဆွေးနွေးပွဲကိုကျင်းပနေတာဖြစ်ပါတယ်
တောင်ကယ်ရိုလိုင်းနာပြည်နယ်ကအာဖရိကန်တွေပွားအမေရိကန်နိုင်ငံသားတွေရဲ့သမိုင်းဝင်ခရစ်ယာန်ဖိအားကြောင့်မှာလူပြူသနတ်သမားတူဦးကပြီးခဲ့တဲ့သတင်းပတ်တည်းစံစာလိလာရေးအဖွဲ့တစ်ဖွဲ့ကိုသနတ်နဲ့ဝင်ပစ်ခဲ့တဲ့ဖြစ်ရနောက်ပိုင်းအဲ့ဒီဖိအားကြောင့်မှာတနင်္ဂနွေမနေ့တုန်းကပထမဦးဆုံးအကြိမ်ဝတ်ပြုစုတောင်းပွဲတွေပြန်လုပ်ခဲ့ပါတယ်။ Charleston မြို့မှာရှိကြတဲ့အခြားဖိအားကြောင့်တွေကလည်း Emmanuel African Metric Episcopal ဖိအားကြောင့်နဲ့တသားတည်းရှိတယ်ဆိုတာပြနိုင်ဖို့သူတို့ဖျားကြောင်းကခေါင်းလောင်းတွေကိုထိုးခဲ့ကြပါတယ်အပီစကိုပဲဖျားကြောင်းမှာပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကတနတ်နဲ့ပြစ်ခဲ့ခံရလို့တည်ဆုံသွားသူ၉ဦးထဲမှာတင်းအိုဆရာတော်ကလီမန်တာဖင်နေလဲပါဝင်ပါတယ်တနင်္ဂနွေနေ့နှောင်းပိုင်းတုန်းကလည်းထောင်ချီတဲ့ဒေသခံတွေဟာညှဉ်းညွတ်မှုကိုပြသတဲ့အနေနဲ့လက်ချင်းချိတ်ပြီးချာစတန်မြို့နဲ့မောင့်ပလီဆန်မြို့လယ်ကိုဆက်ထားတဲ့တံတားကိုဖျက်လျှောက်ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကအညာဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ထိုင်းနိုင်ငံနယ်စပ်နဲ့နီးတဲ့မလေးရှားတောက်တောင်တွေမှာတွေ့ရတဲ့ရိုဟင်ဂျာမွတ်စလင်လို့ယုံကြည်ရတဲ့လူကုန်ကူးခံရသူ22ဦးရဲ့အလောင်းတွေကိုမလေးရှားအာဏာပိုင်တွေဟာဒီကနေ့မွတ်စလင်ထုံးစံနဲ့အညီမြုပ်နှံတကြိုပေးခဲ့ပါတယ်။ဒီဆက်တလောင်းဟာထိုင်းနယ်စပ်ဝေးလံခေါင်ဖျားဒေသဖြစ်တဲ့မလေးမြောက်ပိုင်းပါလစ်ပီနယ်တောက်တောင်တွေမှာပြီးခဲ့တဲ့လတုန်းကတွေ့ရတဲ့လူကုန်ကူးစခန်း28ခုမှာမြုပ်ထားတဲ့အလောင်း106လောင်းတည်းကဖြစ်ပါတယ်။အများစုကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလို့ပြောကြတဲ့ရိုဟင်ဂျာတွေလို့အများကယုံကြည်ပါတယ်။တည်ဆုံသူတွေကိုပါလစ်ပီနယ်ဘေးကခီရာပြည်နယ်မှာရှိတဲ့ရွာတရွာမှာအစ္စလာမ်အရာရှိတွေကမွတ်စလင်ထုံးစံနဲ့အညီမြုပ်နှံတကြိုပေးတာပါ။စုံစမ်းစစ်ဆေးမှုတွေအရဆိုရင်သူတို့ဟာအစာငတ်ပြတ်တာနဲ့ဖြားနာတာကြောင့်တည်ဆုံခဲ့တာပြနေတယ်လို့ခီရာပြည်နယ်ဝန်ကြီးချုပ်ကပြောပါတယ်။အမျိုးသားလောင်း16လောင်းကိုတစ်သားကောင်းတွေထဲမှာအတီးထည့်ပြီးတဇူရဲမြုံနိုင်ခဲ့တယ်လို့အမျိုးသမီးအလောင်းနှလောင်းကိုတော့အဲ့ဒီနဘေးမှာမြုံနိုင်ခဲ့တယ်လို့ပြောပါတယ်။တခြားအလောင်းတွေကိုလည်းစုံစမ်းစစ်ဆေးမှုပြီးမှအခုလိုပဲမြုံနိုင်တဲ့ကြိုးပေးဖို့ရှိတယ်လို့ဆိုပါတယ်။မေလာဆန်းလောက်ကထိုင်းနိုင်ငံမှာလူကုန်ကူးခံတဲ့တားကောင်တွေအလောင်းတွေတွေ့ရပြီးမချခင်မှာပဲမလေးရှားမြောက်ပိုင်းမှာအလားတူတွေ့ရတာပါ။ထိုင်းနယ်စပ်မှာဆွန့်ပစ်ထားတဲ့စခန်း18ခုမှာမြေတိမ်တွေမှာမြုပ်ထားတဲ့အလောင်း38လောင်းကိုရဲတွေတွေ့ရတာဖြစ်ပါတယ်။ဒီတွေ့ရှိမှုကနေဒေတာရင်းပိုကောင်းတဲ့နေရာတွေမှာအလုပ်ကန်ရှာဖွေဖို့ထွက်လာသူတွေကိုဖမ်းဆီးငွေညှစ်နေတဲ့လူကုန်ကူးဂိုင်းတွေရဲ့တော်ရင်စခန်းတွေကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်
။မလေးရှားလောင်စာစီတင်သင်္ဘောကိုသူတို့ပြန်ပေးဆွဲခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသား10ဦးကဝန်ခံလိုက်ကြောင်းဘီအန်အန်အာနာဘိုင်တွေကဒီကနေ့ပြောပါတယ်။အသက်19နှစ်နဲ့60ကျော်ကြာရှိတဲ့အဆိုပါအင်ဒိုနီးရှားနိုင်ငံသားတွေကပင်လယ်ပြင်မှာသူတို့ငါးဖန်းနေတုံးစီတင်သင်္ဘောပြည်နေတာကိုမမျှော်လင့်မဲ့ကြုံရတာဖြစ်တယ်လို့အစောပိုင်းမှာပြောခဲ့ပေမဲ့နောက်ပိုင်းမှာမလေးရှားနိုင်ငံကပေးပို့လိုက်တဲ့အထောက်အထားဓာတ်ပုံတွေသတင်းအချက်အလက်တွေနဲ့ထောက်ပြစစ်ဆေးတဲ့အခါမလေးရှားစီတင်သင်္ဘောကိုသူတို့ပြန်ပေးဆွဲတာပါလို့ဝန်ခံကြောင်းဗီယက်နမ်ကမ်းရိုးတန်းစောက်တပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။အမေရိကန်ဒေါ်လာ6တန်းနီးပါးတန်ဖိုးရှိတဲ့လောင်စာစီဂါလန်2တန်းလောက်တင်ထားတဲ့ MDO Kim Harmony သင်္ဘောဟာမလေးရှားနိုင်ငံကွမ်တန်ဒေသဘက်ကိုသွားနေတော့ဇွန်လ17ရက်နေ့ကအဆက်အသွယ်ပြတ်တောက်သွားခဲ့ပါတယ
်။နယ်မြေပိုင်ဆိုင်မှုပြဿနာတွေနဲ့ဂျပန်ရဲ့20အရာစုနယ်ချဲ့မှုတွေကြောင့်ဆက်ဆံရေးတင်းမာနေတဲ့အရှေ့အာရှမဟာမိတ်နှစ်နိုင်ငံဖြစ်တဲ့ဂျပန်နဲ့တောင်ကိုရီးယားတို့ဟာသူတို့ရဲ့တန်တမာဆက်ဆံရေး250ပြည့်အထိမ်းအမှတ်ခွင့်ကောင်းယူပြီးဆက်ဆံရေးပြန်ပြီးကောင်းအောင်ကြိုးစားနေကြပါတယ်။တိုကျိုတောင်ကိုရီးယားတန်ရုံမှာပြုလုပ်တဲ့250ပြည့်ခန်းနာကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတက်ရောက်ခဲ့တယ်လို့တောင်ကိုရီးယားဆိုးမြို့ကဂျပန်တန်ရုံမှာပြုလုပ်မဲ့အလားတူခန်းနာကိုလည်းတောင်ကိုရီးယားသမ္မတပတ်ကုန်နဲ့တက်ရောက်ဖို့အစီအစဉ်ထားပါတယ်
။တောင်ကိုရီးယားနိုင်ငံဆိုးမြို့မှာကုလသမဂ္ဂလူအခွင့်အရေးကော်မရှင်ယုံဖွင့်ထားတဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားနိုင်ငံမှာနောက်လာကျင်းပမဲ့တက္ကသိုလ်အားကစားပြိုင်ပွဲကိုတက်ရောက်မဲ့ခီးစဉ်ကိုမြောက်ကိုရီးယားနိုင်ငံဘက်ကဖျက်သိမ်းလိုက်ပါတယ်။ကုလသမဂ္ဂယုံကမြောက်ကိုရီးယားရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်နေတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုလှုပ်တာလို့ဆိုပါရခင်ဗျာ။
direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုတော့ခင်မျိုးတန်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်သွားမှာပါ။ပထမအဦးဆုံးအနေနဲ့တော့ American ပြည်ထောင်စု Washington DC မြို့ကအိမ်ဖြူတော်မှာဒီကနေ့ညကျင်းပမဲ့အစ္စလမ်ဘာသာဝင်တွေအထွတ်အမြတ်ထားရာဝါဖြေညစာစာပွဲကိုတက်ရောက်ကြဖို့မြန်မာနိုင်ငံကလူအခွင့်ရေးလှုပ်ရှားသူမဝဝေနုကိုအမေရိကန်သမ္မတကဂုဏ်ပြုဖိတ်ကြားထားပါတယ်။မြန်မာနိုင်ငံအတွင်းကလူအခွင့်ရေးအခြေအနေတွေ2015ရွေးကောက်ပွဲအနေအထားနဲ့အာရှဒေသအတွင်းနိုင်ငံတကာအာရုံစိုက်နေကြတဲ့လေစီပေးဒုက္ခသည်တွေအရေးကိုအမေရိကန်သမ္မတအပါအဝင်အမေရိကန်အစိုးရထိတ်တန့်ကောင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါအဓိကဆွေးနွေးသွားမှာဖြစ်တယ်လို့ဖိတ်ကြားခံရတဲ့မဝဝေနုကပြောပါတယ်။ဆက်သွယ်မေးမြန်းထားရမဆုမုံကတင်ပြပေးသွားမှာပါရှင်။
ဂျွန်လ22ရက်နေ့အမေရိကန်စံတော်ချိန်တနင်္လာနေ့ညပိုင်းအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်သမ္မတရဲ့အိမ်ဖြူတော်မှာကျင်းပမဲ့ဝါဖြေညစာစာပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတရဲ့အိမ်ဖြူတော်ကမြန်မာနိုင်ငံကလူခွေးနဲ့အမျိုးသမီးရေးလှုပ်ရှားသူမတ်ဝဝေနုကိုဖိတ်ကြားခဲ့ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ်တည်င်းလာမှာအထွတ်မြတ်ထားကျင်းပတဲ့ဒီဝါဖြေညစာစာပွဲကိုမြန်မာနိုင်ငံတွင်းမှာဘာသာရေးဖိနှိပ်မှုလူမျိုးရေးခွဲခြားဆက်ဆံမှုမထားဘဲနဲ့အုပ်ချုပ်သူအစိုးရတာဝန်ရှိတဲ့သူတွေကိုယ်တိုင်ကအခုလိုမျိုးအမေရိကန်အစိုးရလိုမျိုးမတူကွဲပြားတဲ့ဘာသာတရားတွေအပေါ်လေးစားမှုနဲ့ကျင်းပဆောင်ရွက်ပေးမယ်ဆိုရင်အမုန်းတရားနဲ့စိတ်ဝင်းကွဲပြားမှုတွေရှိတော့မှာမဟုတ်ဘူးလို့မဝေနုကပြောဆိုလိုက်ပါတယ
် If that dinner ပေါ့နော်ဝါဖြေရဲ့ဝါဖြေညစာစားပွဲပေါ့နော်ဒီဝါဖြေညစာစားပွဲဟာကျမတို့အတွက်ပို့ပြီးအတိတ်ပဲရှိပါတယ်ဘာကြောင့်လဲဆိုတော့ကျမတို့နိုင်ငံမှာကျမတို့ကဒီလိုမျိုးမတူကွဲပြားမှုတခြားဘာသာတရားတွေကိုကျမတို့လေးစားမှုဂုဏ်ပေးမှုတွေကိုကျမတို့မတွေ့ရပါဘူးမတွေ့ရဘဲနဲ့သူများနိုင်ငံမှာလာပြီးတော့သူများနိုင်ငံကနေပြီးတော့ဒီလိုမျိုးဟိုဖိတ်ပြီးတော့ကျမတို့ကိုလေးစားဂုဏ်ပြုပေးရဆိုတဲ့ဟာအရန်ကိုအင်မတန်ဝမ်းမြောက်ဝမ်းသာစရာဖြစ်ပါတယ်ဆိုတော့ဒါမျိုးအလေးထားတွေကိုကျမတို့ပြည်တွင်းထဲမှာလည်းကျမတို့မြန်မာနိုင်ငံအစိုးရကလည်းလှုပ်ပေးတာမျိုးကိုကျမတို့မြင်ချင်ပါတယ်အဲ့ဒါမှကျမတို့ပြည်တွင်းထဲမှာရှိနေတဲ့စိတ်ဝမ်းကွဲမှုတွေခုနခွဲခြားဆက်ဆံမှုတွေပြည်သူတွေချင်းချင်းကြားထဲမှာမယုံကြည်မှုတွေပပျောက်သွားမှာဖြစ်ပါတယ်အစိုးရတွေကို၌ကိုကဒီလိုမျိုးဥဆောင်ဥရွက်ပြုတ်ပြီးတော့ဘာသာတရားတွေကိုလေးစားပေးရဂုံပြုတ်ပေးရဆိုလို့ရှိရင်ဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့မယုံကြည်မှုတွေเนาะတောကတွေပျောက်သွားမယ်လို့ထင်ပါတယ်ရှင
်အမေရိကန်သမ္မတအိုဘားမားကိုယ်တိုင်တက်ရောက်ချီးမြှင့်မှာဖြစ်တဲ့ဒီဝါဖြေညစာစာပွဲအတွင်းမှာမြန်မာနိုင်ငံတွင်းမှာလူခွေချိုးပေါက်ခံနေရတဲ့အခြေအနေတွေကိုအဓိကထားဆွေးနွေးတင်ပြသွားမှာဖြစ်တယ်လို့မတ်ဝဝေနုကပြောပါတယ
် American အနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအပေးတာကိုကျမတို့ထောက်ခံတယ်ပေါ့နော်ဒါပေမဲ့အဲ့ဒီမိုကရေစီအပြောင်းလဲဟာလေစစ်မှန်တဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်ပေါ့နော်ယူသားတဲ့ဒီမိုကရေစီအပြောင်းလဲဖြစ်ဖို့လိုတယ်လူတွေရဲ့အခွင့်အရေးတွေကိုအမခံချက်ပေးနိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်ပေါ့နော်နောက်တစ်ခါကျတော့အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီဖြစ်ဖို့လိုတယ်လူနည်းစုတစုကိုပဲဖြစ်ဖြစ်တချို့သောလူတွေကိုပဲဖြစ်ဖြစ်ဖဲကျင်ပြီးတော့ဒါမှမဟုတ်ရင်နှိပ်ကွပ်ပြီးတော့မှရတဲ့ဒီမိုကရေစီမျိုးမဖြစ်သင့်ဘူးဆိုတဲ့ဟာမျိုးပေါ့အဓိကစစ်မှန်တဲ့ဒီမိုကရေစီရဖို့အတွက်ကိုကျမတို့အားပေးသွားပါလို့ကျမပြောချင်တယ်။နောက်ခါကျတော့လောလောဆယ်ဖြစ်ပေါ်နေတဲ့တကယ်ကိုအခြေခံကြတဲ့လူခွင့်ချိုးဖောက်မှုတွေအားလုံးကိုအရင်ဆုံးဖြေရှင်းပေးဖို့တော့မြန်မာအစိုးရကိုတိုက်တွန်းသွားဖို့လည်းကျမပြောချင်တယ်။အထူးသဖြင့်ဒီစခိုင်းဒီတပ်မှရှိတဲ့ပြိပခါတွေနောက်ပြီးတော့ဒီကချင်စစ်ပွဲတွေစစ်ပွဲတွေနဲ့ပြိပခါတွေကိုအဓိကအမြန်ဆုံးဖြေရှင်းဖို့မြန်မာအစိုးရကိုတိုက်တွန်းဖို့ကျမပြောချင်တယ်။အဲနောက်ခါဒီတရားမျှတမှုနဲ့ဆိုင်တဲ့ကိစ္စတွေကိုလည်းကျမဆွေးနွေးသွားမှာဖြစ်ပါတယ်။
မြန်မာနိုင်ငံရေးမှာအရေးကြီးပြောင်းလဲဖြစ်တဲ့မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတချို့မဲပေးခွင့်မရှိဘဲနိုင်ငံသားအခွင့်အရေးဆုံးရှုံးတာတွေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်နေဝင်ရောက်ကြွေးချယ်ပိုင်ခွင့်ဆုံးရှုံးနေတဲ့အနေအထားတွေကိုလည်းရှင်းပြသွားမယ်လို့မဝဝေနုကပြောပါတယ်အာရှဒေသတွင်ပင်လယ်ပြင်တွေမှာဒုက္ခရောက်နေကြရတဲ့အကူအညီမဲ့လေစီးပြေဒုက္ခတွေရဲ့အရေးဘာကြောင့်သူတို့ဟာနေရရင်းကိုစွန့်ခွာထွက်ပြေးကြရပါသလဲဆိုတဲ့အကြောင်းရင်းကိုအဓိကထားဦးစားပေးစုံစမ်းပေးဖို့တိုက်တွန်းသွားမှာဖြစ်တယ်လို့ပြောပါတယ်လူခွေချိုးဖောက်မှုတွေရှိနေစေမြန်မာနိုင်ငံကိုအုပ်ချုပ်နေတဲ့ဦးသိန်းစိန်ခေါင်းဆောင်တဲ့အရသာအစိုးရအပေါ်အမေရိကန်အစိုးရဘက်ကဖြေလျော့မှုတွေနဲ့ဆက်ဆံနေတဲ့မူဝါဒသဘောထားတွေနဲ့ပတ်သက်လို့ပြန်လည်တုံ့တက်ပေးဖို့ကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့မတ်ဝေဝေနုကဆိုပါတယ် Justice for Women အဖွဲ့ကိုဦးဆောင်သူမတ်ဝေဝေနုဟာအမေရိကန်သမ္မတဟောင်းဂျော့ဂျ်ဒဗလူးဘူးရှ်ရဲ့ Bush Center ကနေစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှု Liberty and Leadership တင်နန်းရဲ့တင်နန်းစင်ဂုံပြုလက်မှတ်လက်ခံရယူဖို့အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်တုန်းကဒီတင်နန်းကိုပညာရေးပြုပြင်ပြောင်းလဲရေးလှုပ်ရှားနေတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများတမကကကျောင်းသားခေါင်းဆောင်တွေဖြစ်တဲ့မဖြုတ်ဖြုတ်အောင်နဲ့ကိုလင်းထန်နိုင်တို့နဲ့အတူတက်ရောက်ခဲ့တာဖြစ်ပေမဲ့မဖြုတ်ဖြုတ်အောင်ကတော့ဖမ်းဆီးထိန်းသိမ်းခံရပြီးတရားရင်ဆိုင်နေရဆဲဖြစ်တယ်လို့ကိုလင်းထန်နိုင်ကတော့အာဏာပိုင်တွေရဲ့လက်ကလွတ်မြောက်အောင်တင်းချောင်းနေရစ စဲဖြစ်လို့ဒီဂုံပြုလက်မှတ်ကိုလက်ခံရယူနိုင်မှုအမေရိကန်ပြည်ထောင်စုကိုမလာရောက်နိုင်ကြပါဘူးရှင်
။မဆုမွန်တင်ပြသွားတာပါ။ VOR နဲ့တနင်္လာနေ့ညဘက်သတင်းတွေကိုတင်ပြပေးနေပါတယ်ရှင်။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့ဒေတာအတွင်း၄နိုင်ငံပူးပေါင်းဆောင်ရွက်မှုအစီအစဉ် CLMV ရဲ့ထိပ်သီးခေါင်းဆောင်တွေဒီကနေ့နေပြီးတော့မှတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အရှိတောင်အာရှဒေတာအတွင်ဖွံ့ဖြိုးမှုကွာခြားချက်လျော့နည်းစေဖို့ဒေတာတွင်ပူးပေါင်းဆောင်ရွက်မှုအစီအစဉ်တွေကနေမြန်မာနိုင်ငံအတွက်ဘလောက်အကျိုးအမြတ်ရရှိစေသလဲဆိုတာကိုတော့မတိန်ကြီးထိုက်ကစူးစီးတင်ပြထားပါရရှင
်။ဟုတ်ကဲ့ပါရှင်။အာဆီယံဖွံ့ဝင်နိုင်ငံတွေတဲကဖွံ့ဖြိုးမှုနှိမ်ချတဲ့နိုင်ငံတွေဖွံ့ဖြိုးမှုကွာဟချက်လျော့ချလာအောင်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ဖြစ်ကမ္ဘောဒီးယား၊လာအိုမြန်မာနဲ့ဗီယက်နမ်လေးနိုင်ငံပူးပေါင်းဆောင်ရွက်မှုအဖွဲ့ CLMV ကနိုင်ငံခြားရေးဝန်ကြီးတွေတနင်္လာနေ့မှာနေပြည်တော်မှာတွေ့ဆုံကြပြီးကုန်သွယ်ရေး၊စိုက်ပျိုးရေး၊ကုန်ထုတ်လုပ်ရေး၊စွမ်းအင်ဆက်သွယ်ရေး၊ခီးသွွားလုပ်ငန်းနောက်လူစွမ်းအရင်းမြေဖွံ့ဖြိုးရေးဆိုင်ရာ80ပူးပေါင်းဆောင်ရွက်မဲ့အရေးတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးတူဖြစ်သူဒေါ်အေးအေးဆိုးက
အဲ့ statement မှာလည်းဒီ area ရှိခုကိုသူတို့ဘာလို့လုံးမလဲလို့ဆိုတာကိုအစားလွတ်တော့အဓိကကတော့သူတို့မှာအခက်အခဲရှိနေတာ CLMV နိုင်ငံ၄နိုင်ငံတွေကတိတဲ့အတိုင်းမဲ့၃နိုင်ငံက LDC လေဆိုတော့ resource တို့မှာနေတာ financial resource ကိုဒီ technology ရောစသဖြင့်ဆိုအဲ့ resource နဲ့တော့သူတို့ရဲ့ဒီ area ကို implement လုပ်တဲ့နေရာမှာဟိုချင်းတော့တိတ်မသွားတဲ့အခါအဲ့ဒါကိုဆက်ပြီးတော့ push လုပ်ဖို့ပေါ့သူတို့ region နဲ့တော့မကအောင်တက်ဆိုင် region အပြင်ဘက်က development partner တွေလည်းပါဝင်လာစေအောင်နဲ့တော့ ASEAN အခြားနိုင်ငံတွေလည်းပါဝင်လာအောင်စေအောင် CLMV ရဲ့သဘောကလည်းသူက ASEAN ဒီ economic community ရော ASEAN community တခုလုံးတည်ထောင်လို့ရှိလို့ရှိရင်သူတို့ကနောက်မှ development gap ဖြစ်နေတဲ့နိုင်ငံတွေဖြစ်တော့အဲ့ဒါကိုသူက catch up လုပ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စပြီးတော့လုပ်ခဲ့တာဆိုတော့အဲ့ဒီဟာဥတည်ပြီးတော့သူတို့ဆက်ပြီး push လုပ်ဖို့ပေါ့လေ
အာဆီယံဒေသတွင်ဖွံ့ဖြိုးမှုနှိမ်ချနေတဲ့မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကလူစွမ်းအားအရင်းအမြစ်ရင်းနှီးမြှုပ်နှံနိုင်မှုအားနည်းချက်တွေကတော့ရှိနေသေးပါဒါပေမဲ့လည်းဒေသတွင်၄နိုင်ငံပူးပေါင်းဆောင်ရွက်ရေး CLMV ကြောင့်မြန်မာနိုင်ငံအနေနဲ့အခြေခံအဆောက်အဦပိုင်းရောဖွံ့ဖြိုးရေးပိုင်းတို့မှာပါအကျိုးအမြတ်တွေရရှိနေတာတွေ့ရတဲ့အကြောင်းနိုင်ငံခြားရေးဌာနရဲ့ညွှန်ကြားရေးမှူးတစ်ဦးဖြစ်တဲ့ဒေါ်အေးအေးဆိုးကသူ့အမြင်ကိုပြောပါတယ
်နောက် region နဲ့မှာလည်းကိုနဲ့ဟိုဥစားဆက်ဆက်နေတာကိုအိမီဂျင်နိုင်ငံတွေ Laos တို့ Morocco Cambodia တို့ဘာလို့ဆိုတော့အချင်းချင်းကြားမှာ transfer link တို့ trade တို့ကအချင်းချင်းကလုံးလုံးကောင်းတာကိုဆိုတော့အဲ့ဒါတွေတိုးတက်အောင်အဓိကလုပ်ဖို့ပဲအဲ့ဒီကနေပြီးတော့ဟိုရှင်းပြရမှာတော့အမြတ်လို့စဉ်းစားပေါ်ဝိုင်းလို့ရင်းနဲ့တော်တော်ကဆိုလို့ရှိရင်အမတို့ Laos နဲ့မြန်မာဟို friendship bridge ကိုဖွင့်လိုက်တယ်လေလွန်ခဲ့တဲ့တစ်လလောက်ကအဲ့ဒါဆိုလို့ရှိလို့ရှိရင်အဲ့ဒီ bridge ကဖြစ်နိုင်မယ်ဆိုလို့ရှိရင်နောက်လာမယ် East West Economic Corridor အတွက်တစ်စိတ်တစ်ပင်သာပါသွားမယ်ပထမတော့စတာတော့နှစ်နိုင်ငံခြားနဲ့စတာဒါပေမဲ့အဲ့ဒီတစ်ထီကိုဖြစ်နိုင် one of the link ဖြစ်လာပြီးတော့တိုးတက်အောင်အဲ့ဒီ link ဒီ land dander 6မှာပေါ့ဒီဒီနေစတီကြားလောက်မှာဖြစ်နိုင်ဟို university မဲခေါင် university လို့ဟာမျိုးမတို့ထောင်ချင်တယ်လို့အကူအညီတောင်းထားတယ်အဲ့ဒါမျိုးကထောင်နိုင်မယ်ဆိုအဲ့ဒီ data ဖွံ့ဖြိုးရေးရောဟို education ရော social development တခါလဲရမယ်ဆိုတော့ဟာမျိုးလေးတွေပေါ့ရသမျှတော့ကိုယ်နိုင်ငံနေနဲ့သူများ need to အဲ့လိုတန်းတူလိုက်သွားပြီးရှုဖို့ရှိရချက်ပါ
CLMB အစီအစဉ်နဲ့မြန်မာနဲ့လာအိုတို့ကြားဒီနှစ်ထဲမှာပဲလမ်းပန်းဆက်သွယ်ရေးတိုးတက်မှုရှိခဲ့တယ်လို့ BNN နဲ့လာအိုနှစ်နိုင်ငံခီးသွွားလာရေးလုပ်ငန်းမှာလည်းတိုးတက်မှုတွေရှိခဲ့ပါတယ်။အင်ကာနေ့မှာတော့ CLMB ထိပ်သီးတွေနေပြည်တော်မှာတွေ့ဆုံဆွေးနွေးကြမှာပါ။တချိန်တည်းမှာပဲအင်ကာနေ့မှာကျင်းပမယ်ကမ္ဘောဒီးယားလာအိုမြန်မာ BNN နဲ့ထိုင်းနိုင်ငံတို့ပါဝင်တဲ့အရာဝတီကြောက်ဖျားမဲခေါင်စီးပွားရေးပူးပေါင်းဆောင်ရွက်မှု SMETမဟာဗျူဟာထိပ်သီးစည်းဝေးပွဲကိုနေပြည်တော်ကြီးညာစာတန်းနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုမဟာဗျူဟာရှေ့လုံငန်းစဉ်တို့ကိုလည်းကြီးညာကြမှာပါဒီကြီးညာချက်တွေထုတ်နိုင်ဖို့အတွက်တင်းနှင်းလာနေမှာပဲနိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါသေးတယ်ဒေတာရင်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပုဂ္ဂလိကအခန်းကဏ္ဍဟာအရေးပါတယ်ဆိုတာကိုလည်းထိပ်သီးခေါင်းဆောင်တွေကခံယူထားပြီးအင်ကာနေ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲတွေအပြီးမှာတော့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေနဲ့ဒေတာရင်း၅နိုင်ငံထိပ်သီးတွေတီးသန့်တွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်ရှင
်မတင်ကြီးချိုက်ပြောပြသွားတာပါနောက်သတင်းတစ်ပုဒ်အနေနဲ့သောရရှင်တွေနားဆင်ရမှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဒီမိုကရေစီထွန်းကားရေးမှာအရေးကြီးအခန်းကဏ္ဍတစ်ခုဖြစ်တဲ့တဘာဝတန်ရဇာတထုတ်လုပ်မှုမှာအစိုးရကကတိပြုထားသလိုပွင့်လင်းမြင်သာမှုရှိမရှိဆိုတာအစီရင်ခံစာတင်သွင်းမှာဖြစ်လို့လပိုင်းအတွင်းအပြေထွက်လာတော့မှာဖြစ်တယ်လို့စောင့်ကြည့်အကဲခတ်တွေကပြောပါတယ်ဒီအတော့တွင်းမှာလည်းမြန်မာနိုင်ငံရဲ့တန်ရဇာတတူဖော်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးအမြင်ဖွင့်ဆွေးနွေးပွဲတွေကိုလက်ပတောင်းဒေတာမှာကျင်းပနေရပါအပြည့်အစုံကိုမအေးအေးမှာတင်ပြပို့ထားပါတယ်ရှင်
မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်အဖွဲ့ကနေဦးဆောင်ပြီးလက်ပတော်ဒေတာမှရှိတဲ့ကျေးပါတွေကိုတန်ရဇာတတူဖို့ထုတ်လုပ်မှုလုပ်ငန်းများဆိုင်ရာအမြင်ဖွင့်ဆွေးနွေးပွဲတွေကိုဇွန်လ22ရက်နေ့ကနေ3ရက်ကြာပြုလုပ်ပေးနေတာပါ မြန်မာနိုင်ငံအနေနဲ့ EIDI သဘာဝတွင်းထွက်တယံဇာတများထောက်ယူရေးပွင့်လင်းမြင်သာမှုအဖွဲ့ဝင်ဖြစ်လာပြီဆိုတာကိုသိရှိနိုင်ဖို့အတွက်လက်ပံောင်းဒေတာကကြေးရွာတွေအထိဆင်းပြီးဆွေးနွေးပွဲတွေလှုပ်ဆောင်ပေးနေတာဖြစ်ကြောင်းမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုမဟာမိတ်အဖွဲ့ကတာဝန်ရှိသူလည်းဖြစ် EIDI သဘာဝတွင်းထွက်တယံဇာတများထောက်ယူရေးပွင့်လင်းမြင်သာမှုအဖွဲ့မှအရက်ဖက်ကိုယ်စားလှယ်ဖြစ်ပါဝင်ခဲ့တဲ့ဦးတင်သက်ကအခုလိုပြောပါတယ်
သဘာဝတရားဇာတာတူဖို့ထုတ်လုပ်တဲ့လုပ်ငန်းတွေကိုလင်းမြင်သာရေးအပီးရှိဆောင်တဲ့အခွဲပေါ့ဆိုတော့ဒီတရားဇာတာလုပ်ငန်းတွေကိုလင်းမြင်သာရှိအောင်လုပ်ရတော့မယ်ဆိုတဲ့သဘောပေါ့အဲဒီလုပ်ငန်းစဉ်ဟာကကျွန်တော်တို့နိုင်ငံမှာခဏကဆိုလိုက်မှာစပြီးတော့ကျွန်တော်တို့ဖွဲ့ဝင်ဖြစ်တာပေါ့အနည်းမပြေသေးဘူးပေါ့ဗျာသူသဘောကတော့သူကတစ်နှစ်တကာဒီတိုင်းပြည်ရဲ့တရားဇာတာလုပ်ငန်းတွေအကြောင်းအစဉ်ကစားတဲ့ဆောင်ပုံမှာထုတ်ပြရတယ်ကျွန်တော်တို့နိုင်ငံတော့အခုမှအဖွဲ့ဆောက်ဝင်လာဆိုတော့ပရမအကျင့်စီကလာထုတ်ပေါ်တော့78လာချိန်ရတယ်ပေါ့ဗျာ။အော်အဲ့ဒီ DICI လုပ်ငန်းစဉ်ပမာဒီမှာရှိနေပြီဆိုတာကိုဒီ Labrador Data ကနေကျွန်တော်တို့လာပြီးတော့ရှင်းပြတာပါဗျာ
။ကျေးရွာအုပ်စု3စုကနေ5စုအထိစုပေါင်းပြီးဆွေးနွေးပွဲတွေကိုလှုပ်ဆောင်တဲ့အခါမှာဒေတာကန်တွေဘက်ကလည်းဆွေးနွေးပွဲတွေကနေရရှိချက်တွေကိုအခုလိုပြောပြပါတယ်
။သဘာဝဝင်ရနဲ့ပတ်သက်ပြီးတော့ရှင်းပြတယ်။သူတို့ဆွေးနွေးပွဲလုပ်တဲ့အတွက်ဒီပေါ့နေရဥပဒေနဲ့ပတ်သက်ပြီးတော့သူတို့တွေဥပဒေတိုင်းမလုပ်ဆောင်မှုတွေအပိုင်းတွေပေါ့။အဲ့ဒါတွေကတော့တော်တော်များများပြီးတော့သဘာဝဝင်ရနဲ့ပတ်သက်ပြီးတော့ဒီစိတ်ကဒီစနိုင်ငင်းကြီးကသဘာဝဝင်ရနဲ့ပတ်သက်ပြီးဘယ်လောက်ထိခိုက်နိုင်လဲဆိုတော့သိပါတယ်တော်တော်များများ။ဒီဟိုကလုပ်ငန်းပေါ်ဆောင်ရေးမီဒီယာနေပြီးတော့မှဒီလွတ်တော်ကိုတင်တင်လိုက်တဲ့ပုံမှာကွာဟာချက်တွေနဲ့ပတ်သက်ပြီးတော့ဒေတာကန်တွေကိုလည်းဆွေးနွေးပြီးတော့ပြောကြတာပေါ့။နေရချင်းနေရတဲ့ဟာတွေကိုလည်းခုတင်ပြီးချေရှင်းနေခြင်းမရှိသေးဘူးဆိုတော့ဒေတာကန်တွေကနေပြီးတော့ပြောတယ်ပေါ့
ပြီးခဲ့တဲ့ဇူလိုင်လကမှမက္ကဆီကိုနိုင်ငံမှာကျင်းပခဲ့တဲ့ EIDI သဘာဝတွင်းထွက်တယံဇာတများပွင့်လင်းမြင်သာမှုအဖွဲ့ညီလာခံမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောင်းဖြစ်လက်ခံအတည်ပြုလိုက်တာပါဒီညီလာခံကိုမြန်မာအစိုးရရဲ့ကိုယ်စားလှယ်တွေနဲ့အရက်ဖက်ဆိုင်ရာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့တာပါမကြခင်6လလောက်အကြာလောက်မှာတော့မြန်မာနိုင်ငံကိုစားပြုပြီးအစီရင်ခံစာတင်ပြရတော့မှာဖြစ်လို့မြန်မာနိုင်ငံမှာတယံဇာတထောက်ယူသုံးဆမှုနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုဘလောက်ရှိမလဲဆိုတာအပြေထွက်မှာဖြစ်တယ်လို့လည်းဦးတင်သက်ကပြောပါတယ
်အခုမကြခင်မှာကတော့ဒီသတင်းချက်လက်တွေပေါ့တယံဇာတထုတ်လုပ်မှုနဲ့ပတ်သက်တဲ့သတင်းချက်လက်တွေစပြီးတော့အစိုးရနဲ့ကုမ္ပဏီဘက်ကနေပြီးတော့စပြီးတော့ထုတ်ပြရတော့မယ
်ဟုတ်
ထုတ်ပြရမယ်ဆိုတာကလာမယ့် January မှာပထမreport ထုတ်ရမယ်ဆိုတော့အဲဒီ report အမှီဆိုရင်အခုချိန်က6လလောက်ပဲရှိတယ်။အဲဒီသတင်းချက်လက်တွေစပြီးတော့ထုတ်ပြဖို့ကတော့အချိန်ရောက်တယ်။အဲဒီထုတ်ပြတဲ့ချက်လက်တွေကဘယ်လောက်မှန်ကန်တယ်လဲဘယ်လောက်ပြည့်စုံတယ်လဲဆိုတာပေါ့ကွာ။ပြည်ပြီးတော့မှဘာမှပြရတကယ်ပဲပုံလင်းမြင်သာမှုရှိပြီလားမရှိဘူးလားဆိုတာပြောရမှာပေါ့နော်
။ EIDI အဖွဲ့ဝင်ဖြစ်လျှောက်ထားတဲ့မြန်မာနိုင်ငံဟာနိုင်ငံသားတိုင်းတရားစတာ2.0 ရေးနဲ့ပတ်သက်လို့လွတ်လပ်စွာပြောဆိုခွင့်ကိုအနှောက်အယှက်မပြုပါဆိုတာကိုလက်မှတ်ရေးထိုးထားပြီးဖြစ်တယ်လို့ဆိုပါတယ်။EIDI စံနှုန်းတွေကိုလေးစားသောအဖြစ်မြေသိမ်းမှုတွေကိုလည်းစောင်ရွက်ဖို့မသင့်ဘူးဆိုပြီးမဟာမိတ်ဖွဲ့ကပြောဆိုထားတာပါ EIDI အဖွဲ့မှာနိုင်ငံတကာအစိုးရကိုယ်စားလှယ်တွေနဲ့အရက်ဖက်အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့တယံဇာတ2.0ရေးကုမ္ပဏီကြီးတွေရဲ့ကိုယ်စားလှယ်တွေပါဝင်ပြီးကမ္ဘာတလောကတယံဇာတ2.0ရေးလုပ်ငန်းတွေမှာပွင့်လင်းမြင်သာမှုရှိမရှိဆိုတာနိုင်ငံတကာစံနှုန်းတွေနဲ့ညီမညီစောင့်ကြည့်လေ့လာနေတာဖြစ်ပါတယ်58နိုင်ငံပါဝင်တဲ့ဒီအဖွဲ့မှာမြန်မာနိုင်ငံအနေနဲ့ပူးပေါင်းပါဝင်ဖို့အတွက်လက်မှတ်ရေးထိုးခဲ့ရမှာလဲနိုင်ငံအတွင်းရေနံသဘာဝဓာတ်ငွေနဲ့တွင်းထွက်တယံဇာတတွေနဲ့ပတ်သက်ပြီးတော့ EIDI ရဲ့စံနှုန်းတွေနဲ့အညီဖော်ထုတ်ကြေညာအသိပေးဖို့နဲ့ပွင့်လင်းမြင်သာမှုအပြည့်အဝရှိဖို့စတဲ့အချက်လက်တွေပါဝင်ပါတယ်ရှင်
။မအေးမတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့မနက်ဖြန်အင်ကာနေညထုတ်လွှင့်မဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာကိုမိတ်ဆက်ပေးပါစီရှင်။
သောတာရှင်များရှင်ခရီးရှည်ခြိတက်လမ်းလျှောက်ဆန္ဒပြရင်းလေဗနန်မှာအကြမ်းဖက်ဖြိုခွင်းခံရလို့ထိခိုက်ဒဏ်ရာရခဲ့ကြရတဲ့ကျောင်းသားတွေနဲ့ဝန်းရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတယ်လို့မိသားစုဝင်တွေကတောင်းဆိုကြပါတယ်။တရားရင်ဆိုင်နေရာဆဲသပိတ်မောက်ကျောင်းသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုပေးနိုင်မှုအရေးသောတာရှင်တွေရဲ့အမြင်ကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9994 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။
နက်ဖြန်ညချုံလွှဲမဲ့ VOA American အသံရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခွင့်မှာပါဝင်ဆွေးနွေးကြဖို့ချမ်းမံဖိတ်ခေါ်ပါရရှင်။အခုတော့ကချင်ပြည်နယ်စစ်ပွဲနောက်ဆုံးရအခြေအနေကိုနားဆင်ရမှာပါ။ကချင်ပြည်နယ်ဖားကန့်ဒေသအတွင်းတိုက်ပွဲတွေပြန်လည်စတင်ခဲ့တာတပတ်ရှိနေပြီးတနင်္ဂနွေနေ့ညပိုင်းကဖားကန့်မြို့မှာဘုံတလုံးပောက်ကွဲခဲ့တယ်လို့ဒေသခံချုပ်လည်းတိုက်ပွဲတွေကြောင့်ထွက်ပြေးသိမ်းရှောင်နေကြရပါတယ်။ဖားကန့်ဒေသရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်း6ကိုမိုးစောကတင်ပြပေးထားပါရရှင်။
ဟုတ်ကဲ့ဖားကန့်ဒေသအတွင်းအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာပြီးခဲ့တဲ့အပတ်တနင်္လာနေ့ကစတင်ခဲ့ပြီးဒီကနေ့အထိလည်းနှစ်ဖက်အကြားမှာတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်ညှိနှိုင်းဆောင်ရွက်နိုင်တာမရှိသေးပါဘူးဒီကနေ့မှာတော့တိုက်ပွဲအခြေအနေဟာငြိမ်သက်နေပေမဲ့မင်းညအစောပိုင်းကတော့ဖားကန့်မြို့မှာဘုံတလုံးပေါက်ကွဲခဲ့တယ်လို့ဖားကန့်မြို့ကတူဦးကပြောပါတယ
်မင်းအား၈နိုင်ကျော်လောက်မှာတော့ဘုံတလုံးကွဲသေးတယ်ဒီဆက်မှာဖားကန့်မြို့ဆက်မှာ
ပြီးခဲ့တဲ့အပတ်ဗုဒ္ဓဦးနေ့ကလည်းဖားကန့်ရဲ့လုံခင်းမှာဘုံလေးလုံးလောက်ဇက်တိုက်ပေါက်ကွဲခဲ့တယ်လို့မြစ်ကြီးနားဖားကန့်လမ်းရဲ့ကားမိုင်းမိုးကောင်းလမ်းပိုင်းမှာတိုက်ပွဲ၃ကြိမ်ဖြစ်ခဲ့ပါတယ်လောလောဆယ်ဖားကန့်ဒေသအတွင်းတိုက်ပွဲတွေကြောင့်ဒေသခံပြည်သူတချို့တိမ်းရှောင်နေကြရတယ်လို့ဖားကန့်မြို့ကန်ကဆက်ပြောပါတယ
်နမ်ချန်ပေါ့အဲ့ဒီခုကျွန်တော်တို့တိုက်ပွဲဖြစ်တဲ့ဖက်ကဟိုရွာသားတွေကတော့ဟိုးနမ်ရားဖက်ပေါ့ဒီကားလမ်းဖက်ပေါ့အဲ့ဒီမြစ်ကြီးနားလမ်းကြားရွာကျွန်တော်တို့ဒီရွာဖက်ကိုတချို့ရဲ့အဖက်ကိုဆစ်ဆောင်တဲ့လူတွေရောက်နေကြတယ်။အယောက်50ကျော်လောက်လို့ပြောတယ်။သူကတော့အဝတ်တစ်ထည်ကိုယ်တစ်ခုနဲ့ဒီဖက်ကိုဆင်းလာတော့တင်းတော်မှာပဲစောင့်ရှောက်ထားတာ
။ဒီအပိုင်းတွေအတွင်းမှာတော့ဖားကတ်မြစ်ကြီးနားလမ်းရဲ့ကားမိုင်းမိုးကောင်းလမ်းပိုင်းမှာ KIA တပ်ဖွဲ့တွေကဖြတ်တန်းသွားတဲ့ရင်တွေစီကနေအခွန်ကောက်ခံတာတွေရှိနေတယ်လို့လည်းဖားကတ်လမ်းကရင်ပေါင်းတဦးကပြောပါတယ
်။နန်းလိန်ဒီဘက်ကနေဒီမှာအဲ့ဒီတော့ချာမကရင်ဆက်ကြတာရှိရဲ့နောက်ပြီးတော့ကားမိုင်းနဲ့မူကောင်းကြမှာတောက်ဆောင်လူလူပဲသူတို့ပဲကားတိနဲ့သိန်းတောင်းလိုက်5000ဒေါ်လာဟိုလည်းကားဆရာတယောက်တော့ပပိရပြီသူကတားလာမယ်တားလိုက်လို့ကားဆရာမောင်းတော့အဲ့ဒါ5000လဲပေးရတယ်နင်းရင်လည်းရိုက်ခိုင်းတုံရပါပဲဒီမှာတော့ဒီစင်ပြပုံလည်းတော့ကောင်းလားအရင်ကတော့ဟိုလက်မပေးတယ်အခုကတော့မပေးတော့ဘာမှမပေးငွေထည့်သွားငွေထည့်သွားအဲ့လိုမျိုးပဲအများကြီးပဲဒီကားသမားကြီးအများကြီးရှေ့ရတာအကုန်လုံးလူလူပဲအဲအဲ့တခွန်ဆက်ကြည့်ရနေမှာအခုချိန်ကြီးက
ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့တိုက်ပွဲဖြစ်ပွားချိန်မှာစစ်သုံးစစ်အဖြစ်ကောက်ခံတာရှိကြောင်းပြောပါတယ
်။အကုန်ကောက်တဲ့အပိုင်းကျတော့တချို့ဟာဟိုအုတ်ချုပ်ရေးနိုင်တဲ့ကောက်တဲ့ဟာရှိတယ်။တချို့ကျတော့အခုအဲ့လိုဖက်ကန်ဒေတာမှာတစ်ဖြစ်နေတဲ့ချိန်ကျတော့သူတို့ရဲ့ဒီရှေ့တန်းအဖွဲ့ကောင်းဆောင်တွေအနေနဲ့ပေါ့ကွာ operation budget ပုံစံမျိုးပေါ့။အဲ့ဒါတောက်ခံတဲ့ဟာလေရှိတတ်တာလေဒါဒီပါလေ
အစိုးရတက်တဲ့ KIA အကြားမှာ AB လအတွင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးနှစ်ဖက်ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေတွဲဆုံဆွေးနွေးပြီးပူးတွဲစုံစမ်းစစ်ဆေးဖို့သဘောတူခဲ့ကြပေမဲ့လက်တွေ့အကောင်အထည်မဖော်နိုင်ခဲ့ပါဘူး KIA အပါအဝင်ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCD နဲ့အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တို့ဟာရန်ကုန်မြို့မှာတွေ့ဆုံပြီးအပြစ်ရက်စာချုပ်နဲ့ပတ်သက်ပြီးဒီကနေ့အလွတ်သဘောဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတော့ NCCD ဘက်ကအပြစ်ရက်စာချုပ်မူကြမ်းအပေါ်လော်ခီလာတိုင်းရင်းသားထိပ်သီးညီလာခံကထပ်မံပြင်ဆင်တဲ့အချက်တွေကိုတင်ပြပြီးအသေးစိတ်သတင်းထုတ်ပြန်တာတော့မရှိပါဘူး။NCCT နဲ့ UPWC ကြားမှာမလာကုံကစာချုပ်မူကြမ်းကိုလက်မှတ်ရေးထိုးခဲ့ပေမဲ့ထပ်မံပြင်ဆင်ချက်တွေကိုပြန်လည်ဆွေးနွေးရမှာဖြစ်တာကြောင့်စာချုပ်အတည်ပြုလက်မှတ်ရေးထိုးရေးဟာကြံ့ကြာပွဲရှိနေပါတယ
်။ကိုမိုးစောပြောပြသွားတာပါ။ VOA American အသံရဲ့တင်းလာနေညဘက်အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာညချမ်းပါတော်တော်ရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 32 58တို့အပြင် line length meter 190တို့ကပါတိုးချက်ဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုညပိုင်းဆက်လက်ထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သူယုံကြည်ရအစီအစဉ်မှာတော့
ကျမလူငယ်အချင်းချင်းဈားထဲမှာပို့ပြီးတော့စကားပြောဆိုမှုလိုတယ်အချင်းချင်းနားထောင်ဖို့လိုတယ်ပြီးတော့အချင်းချင်းဖလှယ်ဖို့လိုတယ်ဆိုတော့ပို့ပြီးတော့မြင်လာရပါတယ်
။မအတင်းစားရှင်းလက်ပြောပြသွားတာပါ။ဒါအပြင်စီးပွားရေးအစီအစဉ်ဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ American သမ္မတ Barack Obama ကကမ္ဘာကထာပြုစီစဉ်တဲ့ Wisely ခေါ်အရှိတောင်အာရှလူငယ်ရှေးရှုဆောင်ရွက်တဲ့အစီအစဉ်နဲ့ American နိုင်ငံကိုရောက်နေတဲ့လူငယ်ကောင်းဆောင်တွေထဲကတူဖြစ်တဲ့ဒေါက်တာနှင်းဝီယီဝင်းဟာ Economics Empowerment စီးပွားရေးစွမ်းရည်မြင့်တင်မှုအစီအစဉ်မှာပါဝင်ခဲ့ပြီး American အစိုးရရဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေကိုတလကြာလေ့လာခွင့်ရခဲ့ပါတယ်။ဒေါက်တာနှင်းဝီယီဝင်းရဲ့ American ခရီးစဉ်အတွေ့အကြုံကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကတင်ပြထားပါတယ်ရှင်။
ဒေါက်တာနင်းဝင်းယူဝဲမှာဒီမှာစိတ်သက်သာလို့နှစ်ကနေပြောပွဲရပြီးတော့ဒီမှာမာစတာကိုမာစတာ of public health ပေါ့နော်ပြည်သူ့ကျန်းမာရေးကိုဒီမှာဘင်္ဂလားဒေ့ရှ်မှာတက်ထားပါတယ်ဒီမှာအခုလုပ်နေတဲ့လုပ်ကတော့ဒီ research နဲ့စီမံကိန်းတိုးတက်ရေးအပိုင်းပေါ့နော်စီမံကိန်းတိုးတက်ရေးအပိုင်းကိုတာဝန်ယူထားပါတယ်ဒီမှာအခု entrepreneurship development network asia လို့ခေါ်တဲ့အနက်မြန်မာမှာ director of research and program improvement အနေနဲ့တာဝန်ယူထားပါတယ်ဟုတ
်ဟုတ်ကဲ့ဆရာမအနေနဲ့ကအခုဒီမှာဒီ YC လေးလို့ခေါ်တဲ့ဒီအာရှလူငယ်ခေါင်းဆောင်အစီအစဉ်ပေါ့နော်သမ္မတဩဘာမားကစီစဉ်ကျင်းပတဲ့အစီအစဉ်မှာဟိုလူငယ်ခေါင်းဆောင်တယောက်အနေနဲ့မြန်မာနိုင်ငံကိုကိုစားပြုပြီးတော့ပါလာရတယ်ဆိုတော့ဘယ်ကဏ္ဍမှာညီမကပါတာလဲသူတို့ကဏ္ဍလေးတွေခွဲထားတယ်လို့ကျွန်တော်တို့နားလည်ပါတယ်ရေဘူးကအဖြစ်တော့
ဟုတ်ကဲ့ဟုတ်ကဏ္ဍတွေခွဲထားပါတယ်ရှင်ဒီမှာက economic empowerment ဆိုတဲ့ကဏ္ဍထဲမှာပါပါတယ်ရှင်
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာအဲ့ဒီဒီ economic empowerment ကဏ္ဍထဲမှာပါတဲ့အတွက်ကောညီမအခုလုပ်နေတဲ့အလုပ်တွေအတွက်ဘယ်လိုအထောက်အကူပြုမလဲဘယ်လိုအတွေ့အကြုံတွေရပါသလဲ
ဟုတ်ကဲ့ကျွန်မအခုပေါ့နော်ကျွန်မဘဝအတွက်ကတော့ကျွန်မဒီ economic empowerment ဘက်ကိုအထူးသဖြင့် women economic empowerment ကျွန်မစိတ်ဝင်စားအတွက်ကျွန်မဒီနောက်ပိုင်းအရှိတ်ဆက်ပေါ့နော်တန်တဲ့ NGO အဖွဲ့အစည်းတွေဒီ non profit အဖွဲ့အစည်းတွေ NGO မဟုတ်လဲ non profit အဖွဲ့အစည်းတွေမှာလုပ်တဲ့နေရာမှာကျွန်မအတွက်အများကြီးအခုတူတာရပါတယ်ပြီးတော့ဒီမှာအဲ့အရာတွေအကုန်လုံးကိုလည်းပြန်ပြီးတော့အသုံးချနိုင်မယ်လို့ယုံကြည်ပါတယ
်ဆိုတော့အမေရိကန်နိုင်ငံမှာဘယ်လောက်လောက်ကြာသွားသလဲဒီမှာရှိတဲ့ဟာတွေဘယ်လိုလုပ်ငန်းတွေကိုလေ့လာရသလဲပြောပြပါအောင
်ဟုတ်ဒီမှာငါးပတ်တာတယ်ပေါ့နော်အဲဒီအမေရိကန်နိုင်ငံမှာငါးပတ်တာပါတယ်ဒီမှာငါးပတ်တာတဲ့အချိန်မှာသူတို့ကဟိုဒီမှာတို့ရဲ့နောက်ခံexperience ပေါ့နော်ပြီးတော့လို့ရှိရင်နောက်ခံ education နေနဲ့ပတ်သက်ပြီးတော့သူတို့ကဟိုနေ company အသီးသီးကိုထားပါတယ်ကျမတို့ကတော့စာစာမှာရှိတဲ့ University of Oklahoma မှာရှိတဲ့ CCEW ပေါ့နော် Center for Creation of Economic Wealth မှာကျမကဒီ social entrepreneurship ကို training fellowship ပေးတဲ့ program တစ်ခုမှာကျမကရောက်သွားပါတယ်ဟုတ်ကျမအဲ့မှာလေ့လာရပါတယ်၃ဘတ်အနေနဲ့ဟုတ
်ဟုတ်ကဲ့ဘလို့မျိုးတွေများနည်းနည်းလေးအသေးစိတ်လေးပြောလို့ရမလားဘလို့အလုပ်တွေများလေ့လာရသလဲဟိုဆိုတာလေးကိုလေသူတို့ဘလို့ဘာတွေများလေ့လာခွင့်ရခဲ့သလဲ
ဟုတ်ကျမကဒီအဲ့မှာတွားလေးလာတဲ့အချိန်မှာကျမကဒီတာဆန်မြို့နယ်မှာရှိတဲ့ entrepreneurs ပေါ့နော်သူတို့ကြည့်ချင်းစီးပွားရေးဆန်းဆောင်ရှင်တွေနဲ့ကျမကတွေ့ဆုံရပါတယ်တွေ့ဆုံပြီးတော့သူတို့ရဲ့ဘဝမှာဘယ်လိုကြိုးစားပြီးတော့မှဒီလို entrepreneur တယောက်ဖြစ်လာတဲ့ရည်တည်လာနိုင်တယ်ဆိုတဲ့ဟာတွေကိုကျမလေ့လာရပါတယ်ပြီးသွားလို့ရှိရင်ကျမကဒီသူတို့ဒီမှာအဲ့တာဆန်မြို့မှာရှိတဲ့တခြား organization တွေပေါ့နော်ညီမ refugee တွေကိုလုပ်ပေးနေတဲ့အဖွဲ့အစည်းရင်းနဲ့လည်းကျမတွေ့ပြီးတော့မှသူတို့ရဲ့လုပ်ငန်းဆောင်တာတွေကျမလေ့လာရပါရှင်ဟုတ
်ဟုတ်ကဲ့ဆိုတော့ဟိုအခုဟိုပါပေါ့နော်မြန်မာနိုင်ငံမှာလည်းကိုကဟိုဟိုလုပ်ငန်းပိုင်းဆိုင်ရာမှာလည်းအတွေ့အကြုံတော်တော်လေးရှိထားတယ်။နောက်ပညာရေးအရာလည်းနိုင်ငံတကာမှာပါသွားပြီးတော့နိုင်ငံသားတွေမှာပါပညာရေးပိုင်းလည်းတင်းစီးပူးပူးတယ်ဆိုတော့ဒီအခုဒီလေ့လာရတဲ့ဒီဟိုဝိုင်းစီလီအစီအစဉ်ကရတဲ့သင်ခန်းစာတွေနဲ့နိုင်ရှင်ကြည့်ရင်မြန်မာနိုင်ငံရဲ့အနေထားနဲ့ဆိုလို့ရှိရင်အားနည်းချက်အားတာချက်ဘာတွေများတွေ့ရပါသလဲ
ဟုတ်ကျမတို့အခုပေါ့နော်အခုဟိုကျမတို့နိုင်ငံမှာလဲဟိုအခုချိန်မှာဒီ small and medium enterprises တွေကိုဟိုအားပေးနေတယ်ပေါ့နော်ဖြစ်လာဖို့အတွက်အားပေးနေတဲ့အတွက်အရန်ကိုဟိုကျမဒီ ဒီဒီဟာဒီလိုလာတာနဲ့ပတ်သက်လို့ရှိရင်ဒီလိုလာတာနဲ့အခုလက်ရှိညီမနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ဆိုလို့ရှိရင်အရင်ပဲတိုက်ဆိုင်မှုရှိရတဲ့အတွက်ကျွန်မအဲဒီ small media enterprise တွေ develop ဖြစ်လာဖို့အတွက်ကိုဟိုကျွန်မကဟိုအဲ့ဒါကျွန်မအတွက်ဟိုအားသာချက်ပေါ့နော်လုပ်ဖို့အတွက်အားသာချက်ဖြစ်ပါတယ်ဟုတ်အားနည်းချက်ကတော့ကျွန်မအခုတတိတော့ဟိုတခြားလုပ်ငန်းပိုင်းဆိုင်ရာလေးတွေမှာတခြားအဲတေးဖွဲ့ခက်ခဲလေးရှိရလဲလို့ကြံတဲ့ဟာတော့အားနည်းချက်ရေလို့ကျွန်မမတွေ့ပါဘူးရှင်ဟုတ
်ဟုတ်ကဲ့ဆိုတော့ဟိုစီးပွားရေးအမ်ပါဝါမင့်ကဏ္ဍနဲ့လာတယ်ဆိုတော့လေဟိုစီးပွားရေးနဲ့ပတ်သက်လို့ကဘာတွေများထူးထူးခြားခြားလေ့လာမိတာရှိသလဲ
ဟုတ်ကျွန်မကတော့စီးပွားရေးနဲ့ပတ်သက်ပြီးတော့လာတယ်ဆိုမဲ့ကျွန်မကစီးပွားရေးဟိုဒီ profit ဘိုင်းစီးပွားရေးကိုဟိုဟိုထက်စားလို့ရှင်ကျွန်မက non profit ဘိုင်းကိုလုပ်နေရပါတော့အဲ့အတွက်ကြတော့ကျွန်မဒီ non profit sector မှာပြန်ပြီးတော့အသုံးချနိုင်မဲ့အဲဒီတို့စီမှာဘယ်လိုမျိုးဟိုဒီဟာကို social entrepreneurship ကိုဘယ်လိုမျိုးအားပေးနေရဆိုတဲ့ပိုင်းတွေကိုလေ့လာရပါတယ်ရှင်ဟုတ
်ဟုတ်ပြီဆိုတော့ဆရာမနေဝီဝင်းအနေနဲ့ကောဒီတခြားမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေကိုရောအခုလိုမျိုးဆရာမတို့လိုမျိုးအမေရိကန်မှာလာပြီးတော့လေ့လာခွင့်ရအောင်သိတယ်မလားသူတို့ရဲ့လုပ်ငန်းတွေကိုအနီးကပ်သူဟာတင်ကြားခွင့်ရအောင်ဘယ်လိုများဟိုအကြံဉာဏ်ပေးခြင်းတလဲဒီလိုမျိုး YC Lee Program လိုမျိုးပေါ့ဒါမှဒီဟာကိုဘယ်လိုကိုယ်အနေနဲ့ပါအောင်ရှောက်ခဲ့ရတယ်လဲဆိုတဲ့အတွေ့အကြုံလေးတွေပြန်မြပေးလို့ရမလား
ဟုတ်ကျမကြားတာတော့အတိအကျရေလို့မဟုတ်ကျမကြားတာကျမတို့စီမှာအယောက်20တီးခဲ့တယ်ကျမတို့ဒီ batch အတွက်ပေါ့နော်အယောက်20ရှောက်ကြတယ်ပေါ့ရှောက်ကြတဲ့အချိန်မှာကျမတို့ဟို SA တွေလည်းရေးရတယ်ပေါ့နော် SA လည်း9ပုတ်လောက်ရေးရတယ်ပြီးသွားလို့ရှိရင်ကျမတို့ဒီ interview ထိုင်ရတယ်ပေါ့ interview ထိုင်တယ်ဒီ US ဘက်ကလည်း view တယ်ပြီးတော့အဲ့ဘက်မှာရှိရဲ့ local partner organization ကလည်း view တယ်ပေါ့နော် view တဲ့အချိန်မှာကျမတို့ဒီ interview အတွက်လည်းပြင်ဆင်လာရတယ်ပြီးသွားလို့ရှိရင်ဒီရွေးခန့်ရတဲ့အတွက်ကျမတို့ကဟိုဒီတနေ့အဲဒီဟာအတွက်ကိုပေါ့နော်အချိန်ပေးပြီးတော့မလာခင်မှာလဲကျမတို့ကဒီဟာအတွက်ကိုအချိန်ပေးပြီးစီစဉ်လာရတယ်ပေါ့ဒီဟာလာလို့ရှိရင်ဘယ်ဟာတွေကိုတွားရင်ကောင်းမလဲဘာတွေလုပ်ရင်ကောင်းမလဲဆိုတဲ့ဟာတွေဒီအဲဖန်အတွက်ပဲမဟုတ်ဘူးပေါ့နော်ဒီဟိုဒီလုပ်ငန်းပိုင်းဆိုင်ရာမှာကိုဘယ်လိုအကျိုးရှိအောင်ဒီမှာဆိုရင်ဘယ်ကိုတွားပြီးတော့မှလေ့လာရရင်ကောင်းမလဲဆိုတဲ့ဟာမျိုးတွေလည်း online မှာရှာလာရတယ်ပေါ့အဲ့အတွက်ကျမတို့ကဒီလေးရောက်လာရောကျမတို့ကပို့ပြီးတော့အသုံးချနိုင်တယ်ပေါ့နော်အဲ့အတွက်ဒါဒီနောက်လျှောက်ကြမဲ့လူတွေပဲပေါ့နော်ဒီ program အတွက်ကိုနောက်လျှောက်ကြမဲ့လူတွေလည်းကျွန်မအားပေးချင်ပါတယ်ငါဘက်ကိုတော့အချိန်ပေးပြီးတော့ဒီလိုလာတက်ပါတယ်လို့ပြောချင်ပါတယ်ရှင်ဟုတ
်ဆရာမကြီးကျေးဇူးအများကြီးတင်ပါတယ်အခုလို့ဖြည့်ချပေးတဲ့အတွက
်ဟုတ်ကဲ့ဟုတ်ကျွန်မလည်းကျေးဇူးတင်ပါတယ်ရှင်ဟုတ်
ကိုစော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေရပါအခုတော့တင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်လက်ပါမဆုမြတ်မွန်စီစဉ်ပြီးကိုတောင်းညွန့်ဦးကအကူအညီတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်
ဂိမ်းပုံတွေကိုမြင်ရတာလေငငယ်ရောကစားခဲ့တဲ့ဂိမ်းတွေကိုပြန်ပြီးတော့ကစားချင်းစိတ်တောင်ပေါက်တယ်ကိုသားညုံရေ
ဘလို့ဂိမ်းတွေလဲမဆွေမြမောရဲ့
Pac-Man တို့ Pong တို့လေ TV ဂိမ်းတွေစပြီးတော့ပေါ်တဲ့အချိန်တုန်းကဆိုရင်အဲ့ဒီဂိမ်းတွေအိမ်မှာမောင်နှမတွေလှုပ်ပြီးတော့ကစားခဲ့ရတာအစားပြက်အိပ်ပြက်ပဲအဖေတို့အမေတို့ကဂိမ်းဆက်ကိုထွင်ပစ်မယ်လို့လှုပ်တော့မှပဲအချိန်လျှော့သွားတာပြန်ပြီးတော့တတိယမိတယ
်အဲ့ဒီတုန်းကဒီရန်ကုန်မှာဂိမ်းအာကေ့တွေပေါ်လိုက်သေးတယ်မဆွေမြမောမှတ်မိလားဂိမ်းတွားကစားလို့ရတဲ့ဆိုင်တွေလေကျွန်တော်တို့ဆိုရင်အဲ့ဒီမှာတွားပြီးတော့ကစားခဲ့ကြတာပေါ့
မမိတာပေါ့88အရေးခင်းတွေမဖြစ်ခင်တော်တော်လေးအစောပိုင်းတုန်းကလေအဲ့ဒီ game arcade တွေတော်တော်လေးခက်စားလိုက်တာမကြလိုက်ဘူးနော်နောက်တော့ပိတ်သွားကြတယ
်မြန်မာနိုင်ငံကို TV game တွေက1982ပိုင်းလောက်ကမှဝင်လာတာတကယ်တော့ American တို့ Japan တို့မှဆိုရင်1982ပိုင်းလောက်တွေကတည်းကတော်တော်ကိုခက်စားနေပြီဗ
ျ game တွေရဲ့တမိုင်းကိုသိချင်တော့ New York ပြည်နယ်ထဲမှာရှိတဲ့ Rochester မြို့မှာ game ပြရိုက်ရှိတယ်ပြရိုက်နာမည် The Strong နဲ့ game တွေ game set တွေရဲ့တမိုင်းနောက်ကျောင်းအားလုံးကိုပြန်စုဆောင်ပြီးတော့ပြထားတာအဲ့မှာဆိုလို့ရှိရင်ဒီ game တွေရဲ့ဇာတ်ကောင်မျိုးစုံရဲ့ပုံစံအစုံနဲ့အယုတ်တွေလည်းရှိတယ်ရှင့
်အဲ့ဒီပြရိုက်ကတမိုင်းဝင်ကဘာကျော်ခဲ့တဲ့ game တွေအတွက်တသက်ပြကန်းတစ်ခုလည်းလှုပ်ထားသေးတယ်မဟုတ်လားဗျမဆုမြတ်မွန်စစောရုံးကပြောတဲ့ဒီ Pac-Man တို့ Pong တို့ကိုဂုဏ်ပြုထားတဲ့ပြကန်းပေါ့
ဟုတ်တယ်ကိုသားညုံရဲ့ World Video Game Hall of Fame ဆိုပြီးတော့မှဒီ game လောကမှာတကယ့်ကိုနာမည်ကြီးခဲ့တဲ့ game တွေကိုရွေးပြီးတော့ဂုဏ်ပြုထားတဲ့အခန်းပေါ့အခု2015ခုနှစ်ဇွန်လတုန်းကမှပထမဆုံးအသုတ်ဂုဏ်ပြုခံရမယ့် game တွေကိုရွေးခဲ့တာလေအဲ့ထဲမှာပါတဲ့ game တွေအားလုံးကမြန်မာ gamer တွေအားလုံးသိထားကြတဲ့ game တွေကြီးပဲ
game blog ကမှာဒီကမ္ဘာလုံးကြေပြပြန့်လွှမ်းမိုးတက်ရောက်မှုရှိခဲ့တဲ့ game တွေကိုရွေးချယ်ခဲ့တာပါလို့ဒီ electronic game တမိုင်းဆိုင်ရာနိုင်ငံတကာဌာနရဲ့ညွှန်ကြားရေးမှူး John Paul Dyson က blog မှာရေးထားပါတယ်နိုင်ငံတကာကသတင်းတောက်တွေ game တမိုင်းပညာရှင်တွေပမောက္ခတွေ game blogger တွေကကြော်ကြားသူတွေပါတဲ့ comedy အဖွဲ့ကနေပြီးတော့ နောက်ဆုံးစကားတင်ဂိမ်း15မြို့တဲ့က6မြို့ကိုဂုံပြူမှတန်းတင်မှုယူခဲ့ကြတာပ
ါသူတို့ရွေးခဲ့တဲ့ဂိမ်းတွေကတော့ဒီ Pong, Pac-Man, Super Mario Brothers, Tetris, Doom နဲ့ World of Warcraft ဆိုတဲ့ဂိမ်းတွေပါပေါ်ခဲ့တဲ့နှစ်တွေမတူသလိုမျိုးဒီဂိမ်းကစားရတဲ့ပုံစံတွေကလည်းတမျိုးစီပဲဒါပေမဲ့ဒီဂိမ်းတွေကိုလူတိုင်းသိကြတဲ့ခဏပဲခေတ်စားတာမျိုးမဟုတ်ဘဲနဲ့နှစ်ပေါင်းများစွာဂိမ်းလောကထဲမှာနေရာယူထားနိုင်တဲ့နောက်နိုင်ငံစုံကိုပောက်တဲ့မျိုးဆက်သစ်ဂိမ်းဖန်တီးသူတွေအပေါ်မှာတက်ရောက်မှုရှိတယ်ဖျော်ပြရေးတစ်ခုအနေနဲ့ဂိမ်းပြင်ကျင်းမှုဆိုပြီးတော့ဖြစ်လာစေတဲ့ဂိမ်းတွေဖြစ်ပါတယ်လို့ John Paul Tyson ကရှင်းပြထားပါတယ
်အခန်းမွေးကြီးနဲ့ခုံခုံပြီးတော့သွားတဲ့ဒီ Super Mario ဂိမ်းဆိုရင်မြန်မာပြည်မှာလည်းသိကြကြတာမဟုတ်လားဗျအခုချိန်ထိကဘာမှလူကြိုက်များတဲ့ game scene မှာပါနေတော့ Mario Games ဆိုပေါ်လာအနှစ်30လောက်ရှိပြီထင်တယ်မဆုမြတ်မောင်ရဲ့
2015မှာအနှစ်30ပြည့်တာအတိအကျပဲ1985ခုနှစ်မှာဂျပန်က Nintendo game designer Shigeru Miyamoto ကဒီစိတ်ဝင်စားစရာအယုတ်အဆုံနားတဲ့ဆွဲတဲ့အသံမျိုးစုံနဲ့ Super Mario game ကိုထွင်ခဲ့တာလေသူ့ရဲ့ game ကသိပ်ကိုအောင်မြင်ခဲ့တာ Nintendo game set တွေလည်းသိပ်ကိုရောက်ခဲ့ရတယ်1990လောက်ရောက်တဲ့အချိန်မှာဒီ Mickey Mouse Tag ကိုဒီအုတ်ထုတ်အနီးဘောင်းမီအပြားနဲ့ Mario Game Set ကောင်ကိုတီးကြတဲ့ကလေးတွေကပိုများတယ်တဲ့ရှင်။အခုချိန်ထိလဲ Game Set မျိုးစုံနဲ့ကစားနိုင်တဲ့ Super Mario Game တွေကထွက်နေတော့မယ်လေ
။ TV Game တွေထဲမှာပထမဆုံးပေါ်တဲ့ Game မဟုတ်ပြီမဲ့လူအများရဲ့စိတ်ဝင်စားမှုကိုပထမဆုံးရခဲ့တဲ့ Game ကတော့ Pong Game ပဲဗျ။စပွဲတင် Tennis ပင်ပေါင်ရိုက်တာမျိုးကစားရတဲ့ Pong Game ကအခုခေတ်ကလေးတွေအတွက်ဆိုရင်တော့ရေစရာကြီးဖြစ်နေမှာပဲဗျ။ဒါပေမဲ့အဲ့ဒီတုန်းကတော့လူနှစ်ယောက်ကစားခဲ့ရတဲ့ Pong Game ကသိပ်ကိုစိတ်လှုပ်ရှားစရာဂိမ်းပြပင်းပေါင်ဘောလုံးလိုမျိုးဟိုဘက်ဒီဘက်ပြေးနေတဲ့အဆက်လေးကိုအချောင်းလေးတစ်ခုနဲ့ထိအောင်လက်ရရတာ Game Arcade ဆိုင်မှာဆိုရင်အဲ့ဒီဂိမ်းဆက်ကိုနေရာရဖို့အတွက်တန်းစီပြီးတော့နေရာဥထားရတာ
Pong Game စပေါ်တာ1982ခုနှစ်မှာဒါပေမဲ့1985ခုနှစ်ကျတော့မှအိမ်က TV နဲ့တွဲပြီးတော့ကစားလို့ရတဲ့ဂိမ်းဆက်တွေကိုစရောင်းတော့တစ်ကမ္ဘာလုံးမှာအင်မတန်မှရောင်းရတဲ့ဂိမ်းဖြစ်သွားခဲ့တာပေါ့ဒီဂိမ်းဈေးကွက်ဆိုတာလည်းအဲ့မှာစပြီးတော့ဖြစ်သွားခဲ့တာပဲတဲ့နောက်ထပ်5နှစ်အကြာ1980မှာစပေါ်တဲ့ Pac-Man game ကတော့ဂိမ်းပြင်ကျင်းမှုဆိုတာဖြစ်လာအောင်လို့ဖန်တီးလိုက်တဲ့ဂိမ်းတစ်ခုပဲဖြစ်ရှင
်။ဝင်းကဘာထဲမှာဒီအဝါရောင်စက်ဝိုင်းကြမ်းလေးကအဆက်လေးတွေကိုလိုက်စားနောက်တစ်ချိန်ထဲမှာသူ့နောက်လိုက်တဲ့ရောင်စုံတရေလေးတွေကိုရှောင်ပြေးနေရတဲ့ Pac-Man game ကတော့လူကြီးလူငယ်အားလုံးရဲ့အားပေးမှုကိုရခဲ့တဲ့ဂိမ်းတစ်ခုပဲလေ။အဲ့လိုမျိုးကတ်တွန်းဆန်တဲ့ဂိမ်းတွေကနေပြီးတော့ပြစ်တဲ့ခတ်တဲ့ဂိမ်းပုံစံကိုပထမဆုံးစပြောင်းသွားတဲ့ဂိမ်းကတော့ Doom ဆိုတဲ့ဂိမ်းမဟုတ်လားမဆုမြတ်မွန်။
ဂိမ်းကစားတဲ့ပုံစံရောဂိမ်းတီထွင်ဖန်တီးမှုဘိုင်းကိုပါအပြောင်းလဲကြီးပြောင်းလဲသွားစေတယ်လို့ပြောကြတဲ့ဂိမ်းက1993ခုနှစ်မှာထွက်ခဲ့တဲ့ Doom ဆိုတဲ့ဂိမ်းမှာမကောင်းဆိုးဝါးတွေကိုနှိမ်နှင်းရတဲ့အဲ့ဒီဂိမ်းက First Person Shooter အမျိုးအစားပထမဆုံးဂိမ်းပဲ။သဘောကတော့ဒီဂိမ်းမှာတနက်သမားတယောက်အနေနဲ့ကစားရတဲ့ဂိမ်းမျိုးကိုပြောတာပါ။အဲ့ဒီဂိမ်းစပေါ်တော့ဒီတက်တက်ဖြတ်တဲ့ဂိမ်းဆိုပြီးတော့တော်တော်လေးဝေဖန်မှုတွေရှိခဲ့တယ်ကိုသားညုံရဲ့
World Video Game Hall of Fame မှာဂုဏ်ပြုဖို့ရွေးချယ်ခဲ့တဲ့ထဲဒီ Doom Game ကိုရွေးချယ်တာကထူးခြားတဲ့ရွေးချယ်မှုဆိုပြီးတော့နောက်ဆုံးပေါ်ပစ္စည်းတွေနိပညာတွေအကြောင်းဖော်ပြတဲ့ CNET website ရဲ့ဆောင်းပါးထဲမှာရေးပါတယ်။ငရဲကနေထွက်လာတဲ့မကောင်းဆိုးဝါးတွေကိုပြစ်တတ်ရတဲ့ Doom Game ကဒီအကြမ်းဖက်တဲ့ဂိမ်းမျိုးဖြစ်တယ်လို့မျိုးတချို့နေရာတွေမှာကြောက်စရာကောင်းပေမဲ့လို့ဒီဂိမ်းက First Person Shooter ဂိမ်းမျိုးစားမှာအအောင်မြင်ဆုံးဂိမ်းတစ်ခုဖြစ်တယ်ဆိုတာကိုတော့ငြင်းလို့မရဘူးလို့ဒီ CNET ရဲ့ဆောင်းပါးထဲမှာရေးပါတယ်။
ဒီကနေ့အထိဂိမ်းကစားတဲ့သူ10တန်းကျော်ရှိနေတဲ့ဂိမ်းကတော့ World of Warcraft ဂိမ်းပဲကိုသားညုံရဲ့2004ခုနှစ်ထဲကစပြီးတော့ထွက်ခဲ့တဲ့ဒီစိတ်ကူးယဉ် Role Playing Game အမျိုးအစား World of Warcraft ဂိမ်းက Online ပေါ်မှာတခြားသူတွေနဲ့ချိတ်ဆက်ကစားလို့ရတဲ့ဂိမ်းဖြစ်တော့ကမ္ဘာနေရာစုံမှာရှိတဲ့ဂိမ်းမတွေအများကြီး Online ပေါ်မှာချိတ်ဆက်ကစားနိုင်ကြတယ်လေ The Strong ပြလိုက်ရဲ့အပြောအယဆိုရင်ဒီ2015 February လမှာ World of Warcraft game ကို online ပေါ်မှာချိတ်ဆက်ပြီးတော့ကစားနေကြတဲ့သူပေါင်းက10တန်းကျော်ရှိတယ်ဆိုတာကို Yahoo IT ဆောင်းပါးတစ်ခုထဲမှာဖော်ပြထားပါတယ
် The Strong ပြလိုက်မှာဂုဏ်ပြုခံရတဲ့ game တစ်ခုကလည်းထူးခြားတယ်ဗျဆေးအစ်စ်ဖြစ်နေတဲ့ကာလ1984မှာဒီ Russia လူမျိုးတင်ချပညာရှင်တယောက် Tetris ဆိုတဲ့ game ကိုထွန်းလိုက်ပါတယ်အပေါ်ကကြလာတဲ့ပုံစံစုံအတုံးလေးတွေကိုအောက်မှာအဝင်ခွင့်ကျဖြစ်အောင်လို့နေရာလိုက်ချရတဲ့Tetris game ကို Nintendo company ကသူ့ရဲ့ဒီ Game Boy ဆက်နဲ့ကစားနိုင်အောင်လုပ်ပြီးတော့1989ခုနှစ်မှာရောင်းလိုက်တယ်။အဲဒီမှာကဘာကျော်သွားလို့တမ်နီကလကကြားကထွက်လာတဲ့ game ဆိုပြီးတော့မှတင်စားခဲ့ကြတာ။အခုထိလည်း game set အတော်များများနဲ့ကစားလို့ရတဲ့ Tetris game တွေကရှိကြတယ်လေ
။အခုပြောခဲ့တဲ့ game 6ခုကို T-Twin ဖန်တီးမှုတစ်ခုအနေနဲ့ရောဖျော်ပြရေးအနေနဲ့ပါအောင်မြင်ခဲ့တဲ့ game တွေအဖြစ်နဲ့ The Strong ပြတိုင်းမှာ World Video Game Hall of Fame ဆိုပြီးတော့ပြာခမ်းတက်တက်လို့ဂုဏ်ပြုထားပါတယ်။ရှင်းနှစ်ကြရင်ဒုတိယအထုပ်ဂုံပြုတ်မဲ့ဂိမ်းတွေထဲမှာကိုကြိုက်တဲ့ဂိမ်းတွေပါစေချင်တဲ့ဆိုရင်တော့အခုတည်းကပြားလိုက် website မှာသွားပြီးတော့စာရင်းပေးလို့ရနေပါပြီရှင
်။မ စုမြတ်မွန်စီစဉ်ပြီးကိုတောင်းညွန့်ဦးကူညီတင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့နိုင်ငံတကာအမှုပညာရှင်တွေနဲ့ထင်ရှားကျော်ကြားသူတွေအကြောင်းစုစည်းတင်ဆက်ထားတဲ့မအေးတနာကျော်ရဲ့တသက်ရောင်သတင်းလွှာပတ်စင်ကန္တာကိုလည်းနားဆင်ကြည့်ရအောင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းအောင်သတင်းလောမှာတော့ဂျူရိုရဲ့ Genesis ဆူရတဲ့မင်းသားကြီး Michael Douglas ရုံတင်တဲ့သတင်းနှစ်ပတ်အတွင်းမှာဒေါ်လာတန်600နီးပါးရတဲ့ Jurassic World ရုပ်ရှင်ဇာတ်ကားဒီလိုမျိုးကမ္ဘာတစ်လောကထင်ရှားကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွက်တာတွေကိုကြားကြရမှာပါWon't can rock out like a superstar. American wire ရုပ်ရှင်မင်းသားကြီး Michael Douglas တရားဂျူးနယ်ဝါရီရဲ့ Nobel ဆုလို့မီဒီယာတွေမှာတင်စားနေကြတဲ့ Genesis ဆုကိုရရှိသွားပါတယ်။သူ့ကိုဇွန်လ16ရက်နေ့က Israel ဝန်ကြီးချုပ် Benjamin Netanyahu က Jerusalem မြို့မှာဒီဆုချီးမြှင့်ခဲ့တာပါ။သက်ဆိုင်ရာကဏ္ဍတွေမှာထူးထူးချွန်ချွန်ရှမ်းဆောင်ပေးနိုင်ပြီးတော့သူတို့ရဲ့လှုပ်ဆောင်ချက်တွေကဂျူးနယ်ဘွားတွေနဲ့အစ္စရေးနိုင်ငံတော်အတွက်အကျိုးဖြစ်ထွန်းပြီးတော့အစိတ်သက်ခွန်အားပေးနိုင်ရန်ရှိတယ်ဆိုတဲ့သူတွေကိုဒီဆုချီးမြှင့်တယ်လို့ Genesis ဆုချီးမြှင့်ရေး website မှာပြောထားတာပါနမကြီးအမေရိကန်ရုပ်မြင်သံကြားအစီအစဉ်တင်ဆက်တဲ့ဂျေးလီနော်အခမ်းအနားမှုလုပ်တဲ့ဒီပွဲမှာတော့မင်းသားကြီးဒေါဂလတ်စ်ကဒေါ်လာတသန်းစုကြီးရခဲ့တာဖြစ်ပြီးဒီငွေတွေကိုသူကတခြားသူတွေစီကအလှခံပြီးရတဲ့ငွေတွေနဲ့အစုစုပေါင်းနှစ်ဆကိုတခြားသူနဲ့အိမ်အောင်ကြပြီးတော့ဂျူးတိုင်းဝိုင်းပြင်ပကိုရောက်နေတဲ့ဂျူးမိသားစုတွေအတွက်အသုံးပြုမယ်လို့ပြောပါတယ်အစ္စရေးဝန်ကြီးချုပ်နက်တန်ယာဟူကတော့
I applaud you and I think this is the most important thing for settingan example to Jews everywhere
ခင်ဗျားကိုတိတ်ပြီးချီးကျူးပါတယ်ဂျူးတွေအားကြရတဲ့စံပြပုဂ္ဂိုလ်တယောက်ဖြစ်အောင်လို့နေထိုင်နိုင်ခဲ့ပြီးတော့အများကခေါင်းမော့ကြည့်ရတဲ့သူဖြစ်နေမမမမရက်တီခဲ့လို့ပါဂျူးတွေအတွက်ခုံယူစရာပါလို့ပြောသွားပါတယ်မိုက်ကယ်ဒေါဂလတ်စ်ဟာဇနီးဖြစ်သူမင်းသမီးကက်သရင်းစီတဲဂျုံးစ်နဲ့သူတို့သားတွေနဲ့အတူအစ္စရေးကိုတွားရောက်ခဲ့တာဖြစ်ပါတယ်ရှင်အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်တာမနီတာရုပ်ရှင်ကားနဲ့နာမည်အရန်ကျော်ကြားတဲ့မင်းသားအာနယ်ရှရဇနက်ဟာတာမနီတာ Genesis ဆိုတဲ့ရုပ်ရှင်ဇာတ်ကားညှင့်တင်ရေးခီးစဉ်ဖြစ်တဲ့လန်ဒန်မြို့တော်ကဇွန်လ18ရက်နေ့ကဝင်ရောက်ခဲ့တော့သူ့ရဲ့ပရိသတ်ယာနဲ့ချီကအစည်းအကျိုးပြီးတော့နှုတ်ဆက်ခဲ့ကြတာပါဂျာမနီနိုင်ငံဘလင်မြို့တော်ကဇွန်လ21ရက်နေ့ပထမအဆုံးအထူးပွဲတက်ရောက်ဖို့သွားတဲ့လမ်းမှာလန်ဒန်ကိုခဏဝင်ရောက်ခဲ့တာဖြစ်ပါတယ်အခုရုပ်ရှင်ကားမှာလည်းအာနုကမူလရုပ်ရှင်ဇာတ်ကားမှာလို့တာမနီတာနေရာမှာတရုတ်ဆောင်ပြီးတော့သူ့ရဲ့အမှတ်သား I'll be back ငါပြန်လာမယ်ဆိုတဲ့ဇာတ်ကိုထပ်ပြီးတော့ပြောသွားခဲ့ပါတယ်။ရုပ်ရှင်ရိုက်ကွင်းမဟုတ်ဘဲနဲ့ပထမမူလရုပ်ရှင်ယုံတင်ပြီးတော့သူအပြစ်မှာသွားလာနေတော့နယူးယောက်မှာလူတွေကသူ့စီလာပြီးတော့ I'll be back ဆိုတာနားထောင်ခြင်းလို့ပြောပြပေးပါလို့လာလာပြောလို့သူကပြောပြတော့လေမဟုတ်ဘူးမဟုတ်ဘူးအဲ့ဒီရုပ်ရှင်တွေကတကယ်တူအောင်လုပ်ပြပါလို့ပြောတယ်လို့အာနော်ကအမေးဖြေခံတာမှာပြောပြသွားခဲ့ပါတယ်။
The way you said it in the movieAnd then they said, all right, a little bit more dramatic, okay, I'll be back. Yeah. You know, and they said, yeah, yeah, yeah.
တမ်ဒေတာ Genesis ရုပ်ရှင်ကိုဗြိတိန်နိုင်ငံရုပ်ရှင်ရုံတွေမှာဇွန်လ2ရက်နေ့မှာစပြီးတော့လုံတင်ပြသမှာဖြစ်ပါလိမ့်ရှင်ဒီတော့တော့အမေရိကကရုပ်ရှင်ကြည့်ပရိသတ်တွေအတွက်မိသားစုကားတွေများများကြည့်နိုင်တဲ့သတင်းပတ်ပဲဖြစ်ပါတယ်။ဇွန်လ18ရက်နေ့မှာယုံတင်တဲ့ကားတွေထဲမှာမိသားစုရုပ်ရှင်2ကားတောင်ပါဝင်တာပါ။ Pixar ရုပ်ရှင်ထုတ်လုပ်ရေးကရိုက်ကူးတဲ့ Animation ရုပ်ရှင်ကားမြန်မာလိုတော့ Cartoon ကားလို့ပြောမယ်ထင်ပါတယ်။ဒါမင်းလေ Cartoon ကားဆိုလို့လူတွေသရုပ်မဆောင်ထားတာပဲဖြစ်ပြီးတော့ရုပ်ပုံရေးဆွဲပြီးတော့အသက်သွင်းပြီးတော့ Computer အထူးပြုလုပ်ချက်နဲ့ရိုက်ကူးထားတဲ့အဲ့ဒီ Animation ရုပ်ရှင်ကားတွေကဟာသဇာတ်ကားမျိုးတွေတော့မဟုတ်ပါဘူးနော်။အခုရုံတင်တဲ့ Inside Out ဆိုတဲ့ animation ရုပ်ရှင်ကားကတော့အသက်17နှစ်အရွယ်ကလေးမလေးရဲ့စိတ်မနှောအာရုံအကြောင်းဇာတ်ရင်တီးပြီးရိုက်ထားပါ App ဆိုတဲ့ Oscar ဆုရရုပ်ရှင်ကားကိုရိုက်ကူးတဲ့ director Pete Doctor ကပဲဒီကားကိုရိုက်ကူးတာဖြစ်ပြီးတော့ဒီစနစ်တင်းငွေမှာဒေါ်လာတန်90ဝင်မယ်လို့ခန့်မှန်းထားခဲ့ကြပါတယ်ရုပ်ရှင်ဝေဖန်ရေးသမားတွေကလည်းဒီရုပ်ရှင်ဟာ Pixar ရဲ့ထိတ်တန့်လက်ရာနောက်ဇာတ်ကားတစ်ခုပဲလို့ပြောပါတယ်ဒီရုပ်ရှင်ကမိသားစုဝိုင်းဖွဲ့ပြီးတော့ကြည်ရတဲ့ရုပ်ရှင်ကအမျိုးအစားဆိုတာအတိအကျကိုဖော်ညွှန်းထားပါတယ်လို့တိုင်းမဂ္ဂဇင်းကပြောပါတယ်။ Pixel ရုပ်ရှင်ထုတ်လို့ရရဲ့ခေကုံသွားပြီလို့ပြောတဲ့သူတွေကိုငင်းဆိုပြီးတော့တက်တည်ပြတဲ့ရုပ်ရှင်ကားပါလို့ Forbes မဂ္ဂဇင်းကလည်းပြောပါတယ်ရှင်။တောက်ချနေမှာပဲယုံတင်တဲ့နောက်ထပ်ရုပ်ရှင်တကားကတော့ Director Rick Famuyiwa ရိုက်ကူးတဲ့ Dope ဆိုတဲ့ဇာတ်ကားဖြစ်ပြီးတော့ Sundance ရုပ်ရှင်ပွဲတော်မှာလူကြိုက်အများဆုံးဇာတ်ကားတကားဖြစ်ခဲ့တဲ့ကားပါ။ တိုင်းမဂ္ဂဇင်းကရုပ်ရှင်သုံးသပ်ချက်ကတော့ဒီစကားဟာဟာသားနဲ့ကြောင်ရွံ့မှုနှစ်ခုပေါင်းပြီးတော့တေချာရိုက်ကူးပြသနိုင်ပါတယ်လို့ပြောပေမဲ့ New York Post ကတော့ဟာသားစကားလို့လည်းမရည်ရဇာတ်ရင်ကလည်းမခိုင်းအချိတ်ဆက်တွေလည်းလွဲနေတယ်လို့ဝေဖန်ပါတယ်ဒုတ်စကားကပထမဦးဆုံးယုံတင်တဲ့သတင်းမှတ်မှာဒေါ်လာ 9.9 သန်းဝင်မယ်လို့ခန့်မှန်းထားပါတယ်အရင်တစ်ပတ်မှာစပြီးတော့ယုံတင်တဲ့ Jurassic World ရုပ်ရှင်ဇာတ်ကားကတော့ပထမအသင်းပတ်မှာဒေါ်လာ208.8သန်းဝင်ခဲ့ပြီးတော့ဒီတစ်ပတ်မှာ American ပြည်အောင်စုမှာ 91.2 သန်းထက်ဝင်မယ်လို့ခန့်မှန်းရပြီးတော့တစ်ကမ္ဘာလုံးယုံတင်ပြသမှုဝင်ငွေကတန်း600နီးပါးရတာပါဒါကြောင့်ဒီကားကထိတ်ဆုံးမှနေရာယူထားပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
တို့တောင်တည်င်းလောအပတ်စဉ်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်လက်ပါအခုသူယုံကြည်ရအစီအစဉ်အခုတစ်ပတ်မှာတော့မြန်မာနိုင်ငံမှာလူငယ်ဖွံ့ဖြိုးတိုးတက်ရေးအလုပ်တွေလုပ်နေတဲ့မတင်စာရှင်လက်ကဘာတွေကိုယုံကြည်လဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်
ကာကောင်းဆန္ဒခုနစ်ကအစင်းပါခဲ့တဲ့နိုင်ငံလုံးဆိုင်ရာလူငယ်တစ်ဆုံဆွေးနွေးပွဲမှာလူငယ်တွေရဲ့သုံးဖြတ်ချက်နဲ့ထွက်ရှိလာတဲ့အမျိုးသားလူငယ်ကွန်ဂရက်ရဲ့ National Coordinator ပါတော့ NIU အနေနဲ့အခုလက်ရှိမှာတာဝန်ထမ်းဆောင်ရဲ့အဲ့လိုပဲလူငယ်နဲ့ဆက်ဆိုင်ရဲ့ထားသောလူငယ်ဆောင်တာတွေလည်းဒီမှာဆက်တဲ့ကြောနဲ့တာဝန်ဖြစ်ပါတယ်ဥပမာဆိုရင်ဒီမတားသေးခင်ကဖြစ်ပါခဲ့တဲ့ဒီအမျိုးသားပညာရေးဥပဒေနဲ့အတက်ပြီးတော့လူငယ်အဖွဲ့အစည်းတွေပေါ့နော်။ကျောင်းသားသမဂ္ဂတွေနဲ့ပူးပေါင်းမိတဲ့အခါမှာလိုအပ်တဲ့အာထောက်ပံ့ကူညီမှုတွေ။နောက်သူတို့ရဲ့လူငယ်ရေးအတွက်ကိုကျွန်တော်တို့ဒီဘက်ကဆော့ပေါ့နော်။ဆော့အောင်လုံဆောင်မှုတွေကိုကျွန်တော်တို့တက်နိုင်တွေ့ကျွန်တော်လူငယ်အဖွဲ့တွေစုစည်းပြီးလုပ်ဆောင်မှုရှိခဲ့တယ်။နောက်အကြမ်းမဖက်တဲ့ campaign တွေနောက်ဒီအာဘာသာပေါင်းစုံ unity ဖြစ်မှုအတွက်ပေါ့နော်။ဒီ my friends ဆိုတဲ့လူငယ်ရေးရာဆိုင်ရာ campaign တွေလည်းကျွန်တော်တို့ဦးဆောင်ပြီးဆက်ဆံတာတွေရှိပါတယ်။ဒါအပြင်ကိုဒီလူငယ်ရေးရာသူရဲ့အခွင့်အရေးနဲ့သူရဲ့ပူပေါင်းပါဝင်မှုကိုမြင့်တင်နိုင်တဲ့လူငယ်ဖိုရမ်တွေကိုကျွန်တော်တိုင်းနဲ့ဒီနယ်အသီးသီးမှာပေါ်ပေါက်လာဖို့အတွက်ကိုပါဝင်ကြည့်ပေးတယ်။အဓိကကကျွန်မဒီလိုလုပ်ငန်းတွေဘာကြောင့်လုပ်နိုင်လုပ်ခဲ့ရလဲဆိုတော့ကျွန်မအသက်20အရွယ်ပေါ့နော်။ဒီကမ္ဘောဒီးယားနိုင်ငံမှာစစ်ပါခဲ့တဲ့အာဆီယံလူငယ်ဖိုရမ်ကိုတက်ရောက်ခွင့်ရခဲ့တယ်။နိုင်ငံတကာဆော့ဆော့ပြောရဲ10နိုင်ငံလူငယ်တွေကသူကလူငယ်တွေငါတို့ကအသက်35နှစ်အောက်လူငယ်တွေကစိတ်ကိုနိုင်ငံတစ်ခုအာဒီခွန်မျိုးပြတ်မှုအတွက်ကိုငါတို့တွေကအရေးပါတဲ့ခန့်ကဏ္ဍမှာပါဝင်နေလူငယ်တွေကအနာဂတ်ရဲ့လူကြီးအနာဂတ်မှာခေါင်းဆောင်ဖြစ်လာမယ်လို့ပြောကြတယ်ဒါပေမဲ့ငါတို့ကခေါင်းဆောင်အနာဂတ်မှာမှဖြစ်တာမဟုတ်ဘူးလက်ရှိအချိန်ဒီမှာလည်းငါတို့ကခေါင်းဆောင်ဖြစ်တယ်ငါတို့တွေကလက်ရှိအချိန်ဒီမှာကိုဦးဆောင်ပြီးတဲ့အခါမှာဒီအပြောင်းအလဲကိုပေါ်ဆောင်လို့ရတယ်ဆိုတဲ့အတွေးခေါင်းမျိုးတွေကကျွန်မခေါင်းထဲမှာပြန်ဝင်လာခဲ့ဆိုတော့အဲ့ရနေပြန်လာတဲ့အချိန်မှာကျမဘွားမှာတစ်ခါမှမမျော်လင့်ထားခဲ့တဲ့ဒီနိုင်ငံလုံးဆိုင်ရာလူငယ်ဖိုရမ်ကိုဦးဆောင်ကျင်းပတဲ့ဦးဆောင်တဲ့ကော်မတီမှာအဓိကအတော်ဝင်ရှိသူအနေနဲ့ပါဝင်နိုင်ခွင့်ရခဲ့တယ်ပေါ့နော်ဆိုတော့ဒီအချက်လက်တွေကအဲ့မှာကျမကဒီနိုင်ငံတကာနိုင်ငံတကာကလူငယ်တွေနဲ့လည်းတွေ့ဆုံညီညီခွင့်ရခဲ့တယ်လို့အဲဒီမြန်မာနိုင်ငံတွေမှာရှိနေတဲ့တိုင်းနဲ့ပြည်နယ်14ခုကလူငယ်တွေရဲ့သူတို့ရဲ့အခက်အခဲတွေနောက်သူတို့ရဲ့အတွေ့အကြုံတွေကျမအသာသိခွင့်ရခဲ့တဲ့အချိန်မှာအရေးကြီးဆုံးကဘာလို့တွေ့လဲဆိုတော့ကျမတို့လူငယ်အချင်းချင်းကျားထဲမှာပို့ပြီးတော့စကားပြောဆိုမှုလိုတယ်အချင်းချင်းနားထောင်ဖို့လိုတယ်ပြီးတော့အချင်းချင်းဖလှယ်ဖို့လိုတယ်ဆိုတော့ပို့ပြီးတော့မြင်လာရပါတယ်ဆိုတော့ကချင်မှာရှိနေတဲ့ကျွန်တော်တို့တငယ်ချင်းတွေကသမာတိုင်းသားတွေကိုမုန်းနေအဲ့လိုပဲကျင်းမှာရှိနေတဲ့တိုင်းသားတွေရဲ့လက်ရှိခြေကိုကျွန်တော်တို့မသိနိုင်ပါဘူးဆိုတော့ဒီမြန်မာနိုင်ငံမှာလက်ရှိမှာဒီလူငယ်ရေးဆိုင်ရာပဋိပက္ခတွေလည်းဖြစ်နေရတယ်လေကျွန်တော်တို့ကြုံရတဲ့အခါမှာလူငယ်တွေရဲ့အခြေအနေတွေကိုကျွန်တော်တို့ပြန်ပြီးတော့အခြေအနေတုံးသက်ကြည့်တဲ့ခါမှာစိုးစိုးဝါးဝါးပါပဲကျမတို့တွေက2020ကြော်ကြအောင်ကျမတို့ကအဲဟိုဥပိ္ပခာပြုခင်ရတယ်ကျမတို့ရဲ့အခွင့်အရေးဆိုတာဟိုနောက်မှာဇနင်္ဂနွေကမှစစပြောရဲအာဆီယံ10နိုင်ငံမှာတော့မှလူငယ်ရေးရာဝန်ကြီးဌာနတွေရှိရယ်လူငယ်ရေးရာ policy ရှိရယ်လူငယ်ရေးရာဌာနတွေရှိရယ်သူတို့နိုင်ငံကသူတို့နိုင်ငံရဲ့လူငယ်တွေကိုသူတို့ဘယ်လိုမျိုးမြင်ကျင်တယ်လဲဆိုတဲ့ vision အမြင်တွေလည်းသူတို့နိုင်ငံကချမှတ်ထားတယ်အဲ့ဒါတွေကကျမတို့လုံဆောင်တဲ့အချက်တွေဆိုတော့ပို့ပြီးတော့မြင်လာရတယ်
ခုလက်ရှိအချိန်ဒီမှာကျွန်တော်မဲဆင်းစစ်ဆေးအခါမှာအခက်အခဲတွေအများကြီးရှိနေတယ်။မဲဆင်းမှာအမှားယူနေအများကြီးရှိတယ်။ဒါတွေကပြောရမယ်ဆိုရင်နှစ်ပေါင်းများစွာကြာအောင်ကျွန်တော်ဒီနိုင်ငံရေးကိစ္စကိုလူငယ်တွေကလည်းတချို့များတော့အရှင်ပေါ့နော်လူငယ်တွေနောက်လူကြီးတွေကနိုင်ငံရေးနဲ့ဆိုင်တာကိုစိတ်ငုံရစားခဲ့ကြအောင်သူတို့ရဲ့ခံစားမဟုတ်ဘူးသူတို့ကလဲပေးလိုက်တော့ဒါတွေပြည်ပြင်းတောင်းလဲသွားမှလဲဒါတွေတောင်းလဲသွားမှလဲဆိုအတွေးအမြင်ကိုကျွန်တော်လူငယ်ရဥဆောင်ပြီးတော့ဒါကိုပြောင်းလဲပေးရမယ်ဆိုလူငယ်ကနေလဲဆင်းသွားကြည့်ဖို့ဥဆောင်နိုင်တဲ့ခံစားကိုပေါင်ဝင်လို့ရတယ်ဒါအပြင်ဒီရွေးကောက်ပွဲပြုလုပ်တဲ့အခါကျရင်လည်းကျွန်တော်တို့ကလူငယ်တွေအနေနဲ့ watch တော့ကျွန်တော်တို့ဒီရွေးကောက်ပွဲကိုလေ့လာစောင့်သုံးသပ်တဲ့လူတွေအနေနဲ့ကျွန်တော်တို့ရှိတဲ့နဲ့ဒီရွေးကောက်ပွဲမှာကျွန်တော်တို့တစ်သက်တစ်သောနဲ့ပူးပေါင်းပါဝင်စေချင်ပါတယ်နိုင်ငံသားတယောက်အနေနဲ့လဲပေးဖို့တောင်းရင်ရှိတယ်ဆိုတော့ကျွန်တော်တို့လူငယ်ရမယ်လူငယ်ချင်းချင်းကိုပြန်လဲပြောပြစေချင်တယ်ပေါ့နော
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာပါသောရရှင်တို့အခုနားဆင်ရတာတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါရရှင် VOA ကလည်းအခုထုတ်လွှင့်ပေးတဲ့တနင်္လာစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်10နာရီကနေ17နာရီအထိလိုင်းတူမီတာ32 53ကွာပါပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါရရှင်အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးမှာပါရှင်
အာဖဂန်နစ္စတန်လွတ်တော်အဆောက်အဦးတွင်လွတ်တော်မတ်တွေဆွေးနွေးပွဲလုပ်နေချိန်မှာတာလီဘန်စစ်သွေးကြော်တွေကထောက်ခွဲပစ္စည်းတွေတနက်တွင်နဲ့လွတ်တော်ကိုပြစ်မှတ်ထားပြီးဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။အဝင်တကားကိုဘုံးတွေဇက်တိုက်ဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်လိုက်တာဖြစ်ပါတယ်။နောက်ထပ်ဖောက်ခွဲမှုတွေဇက်တိုက်လုပ်ခဲ့တဲ့အတွက်ကဘူးကလွတ်တော်အဆောက်အဦးကနေမီးဝိုးဂိုးတွေဦးထွက်လာပြီးလွတ်တော်အမတ်တွေလည်းအဆောက်အဦးတွေကနေထိတ်လန့်တကြားထွက်ပြေးကြရတာဖြစ်ပါတယ်။တာလီဘန်တနက်သမား9ဦးကသူတို့ကိုမှဖောက်ခွဲပစ္စည်းတွေပတ်ပြီးတိုက်ခိုက်ခဲ့ကြတာဖြစ်ပြီးသူတို့အားလုံးကိုလုံခြုံရေးတပ်ဖွဲ့တွေကအသေးရမိတယ်လို့အာဖဂန်ပြည်ထောင်ဝင်ကြီးဌာနပြောခွင့်ရကပြောပါတယ်ဖြစ်ခတ်မှုက2နာရီလောက်ကြာမြင့်ခဲ့တာဖြစ်ပါတယ်ယူကရိန်းအရေးမှာရုရှားရဲ့ပါဝင်ပတ်သက်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံပေါ်မှာဒဏ်ခတ်ပိတ်ဆို့ထားတာကိုနောက်ထပ်6လသက်တမ်းတိုးဖို့အတွက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေဒီကနေ့မှသဘောတူလိုက်ကြပါတယ်လူဇင်ဘတ်မှာကျင်းပနေတဲ့ EU အဖွဲ့ဝင်28နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးဘက်ကနေဒီဆုံးဖြတ်ချက်ထွက်ပေါ်လာတာဆိုပေမဲ့ EU တန်တမန်ကိုယ်စားလှယ်တွေကပြီးခဲ့တဲ့ပတ်တည်းမှာကြိုတင်ဆုံးဖြတ်ပြီးတာဖြစ်ပါတယ်ရုရှားနဲ့ပဋိပက္ခအစ်စ်တွေထပ်ပြီးမဖြစ်ချင်သလိုစီးရေးတိုက်ပွဲကိုလည်းပြန်ပြီးမဖြစ်ချင်ဘူးလို့အမေရိကန်ကာကွယ်ဝင်ကြီး Ash Carter ကဒီကနေ့ပြောကြားလိုက်ပါတယ်။အခုရုရှားပေါ်မှာချထားတဲ့စီးပွားရေးဒဏ်ခတ်မှုတွေကလည်းရုရှားကယူကရိန်းကိုတင်ပိုက်တာအတွက်တုံ့ပြန်တဲ့အနေနဲ့လှုပ်ဆောင်တာလို့ပြောပါတယ်။အမေရိကန်ကာကွယ်ဝင်ကြီးဟာဘာလင်ကဆွေးနွေးပွဲမှာအခုလိုပြောကြားလိုက်တာဖြစ်ပြီးအဲ့ဒီမှာဂျာမနီကာကွယ်ဝင်ကြီးနဲ့လည်းတွေ့ဆုံတာပါ။သူတို့နှစ်ဦးစလုံးဟာဒီကနေ့နှောင်းပိုင်းမှာမွန်စတာကိုသွားမှာဖြစ်ပြီးအဲ့ဒီမှာနော်ဝေးနဲ့နိုင်သလန်ကာကွယ်ရေးဝင်ကြီးတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။နေမည်ပိုင်ဆိုင်မှုပြဿနာတွေနဲ့ဂျပန်ရဲ့20ရာစုနယ်ချက်မှုတွေကြောင့်ဆက်ဆံရေးတင်းမာနေတဲ့အာရှမဟာမိတ်နှစ်နိုင်ငံဂျပန်နဲ့တောင်ကိုရီးယားတို့ဟာသူတို့ရဲ့တန်တမန်ဆက်ဆံရေးနှစ်90ပြည့်အထိမ်းအမှတ်ကိုခွင့်ကောင်းယူပြီးဆက်ဆံရေးပြန်ပြီးကောင်းအောင်ကြိုးစားနေကြပါတယ်
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမတင်ကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ဆူလမန်ထိုင်ယာရီဒီဖြစ်တော့ပါတယ်ကျွန်မနောင်လပိုင်ပါVOA American အတန်ရဲ့အင်္ဂါနေ့မနက်ပတ်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ32 40 49ရောနေတိုက်ရိုက်ထုတ်လွှင့်နိုင်ပါရရှင်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရရှင်။
This program has come to you from the Voice of America, Washington.